Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာသောတာရှင်များရှင် VOA American အတန်ရဲ့2018ခုနှစ်အောက်တိုဘာလ30ရက်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေဓာတ်ထုတ်လွှင့်ပေးနေပါပြီ။ကျွန်မများသတင်းအောင်ပါရှင်။ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုတာဝန်တင်ဆက်ပေးမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ပါကစ္စတန်နိုင်ငံမှာအစ္စလမ်ဘာသာပေါ်ဖုတ်ကတ်ဆော်ကားမှုနဲ့ခရီးယန်မျိုးသမီးတို့ကိုအရေးယူထားတဲ့ဆုပ်ဖြတ်ချက်ကိုတရားရုံးချုပ်ကဒီနေ့ပဲပြစ်ပြက်လိုက်ပါရဲ့။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေတဲ့တိမ်းနဲ့ချီရဲ့ရိုဟင်ဂျာဒုက္ခသည်တွေကိုနေရက်ပြန်ဖို့အစဉ်သင့်အခြေအနေမှာမရှိသေးတဲ့အကြောင်းကုလသမဂ္ဂကဒီနေ့ပဲထပ်မံတတိပြေးလိုက်ပါတယ်။ဒီလိုထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုင်နေသူကြီးညာပေးတော့မှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့ NCA အပြည့်ရစာချုပ်ကိုလက်မှတ်မရေးထိုးသေးတဲ့မြောက်ပိုင်းမဟာမိတ်တိုင်းသားလက်နက်ကိုင်သုံးဘွဲဟာတရုတ်နိုင်ငံကုမင်းမြို့မှာဒီကနေ့တွေ့ဆုံပြီးငြိမ်းချမ်းရေးဖြစ်စဉ်လိုက်ပါနိုင်ရေးကိုဘာရီအဓိကထားဆွေးနွေးခဲ့ပါသလဲ
။ဒီကကတော့အခုငြိမ်းချမ်းဖြစ်စဉ်ပေါ်မှာကျွန်တော်တို့အကုန်လုံးတူလိုက်ပါနိုင်ဖို့အချက်လက်တွေကျွန်တော်တို့မဖက်ဆွေးနွေးနေရတဲ့
တန်ပလောင်ဖွဲ့ရဲ့ထွေထွေအတွင်းရေးမှူးတဖုံးကျော်ပြောသွားတာပါ။သတင်းပြေဆုံကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းနဲ့အတူရန်ကုန်တိုင်းဆိုရပထမဆုံးဝင်ရောက်ညှိနှိုင်းခဲ့တဲ့ဖူးယွင်အလုသမားတပိတ်ဟာဒီကနေ့မှအပြီးသက်ပြည်လည်မှုရသွားပြီဖြစ်တဲ့အကြောင်းနဲ့အခြားစိတ်ဝင်စားဖွယ်သတင်းလွှာတွေကိုလည်းတင်ဆက်ပေးပါမယ်။သတင်းပတ်စင်ကဏ္ဍတွေမှာတော့လူလူနဲ့ကျန်းမာရေးမြမရေးသုံးသက်ချက်အပြင်အစီအစဉ်နောက်ပိုင်းမှာတော့တပတ်တွင်းအားကစားသတင်းလွှာကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တိန်ကြီးထိုက်တူကပြောပြပေးပါအောင်ရှင်
။ပါကစ္စတန်နိုင်ငံမှာတည်ရန်အဖြစ်ပေးခံရနိုင်တဲ့အစ္စလမ်ဘာသာပေါ်ပုတ်ခတ်ဆော်ကားမှုဥပဒေနဲ့ခရစ်ယာန်မျိုးသူတူကိုအရေးယူထားတဲ့ဆုံးဖြတ်ချက်ကိုတရားရုံးချုပ်ကဒီနေ့ပဲပြစ်ပြလိုက်ပါရဲ့။တမိုင်းဝင်စီရင်ချက်ကြောင့်အစ္စလမ်ဘာသာရေးအယူပြဋ္ဌာန်းသူတွေရဲ့ဆန္ဒပြောင်းရေးနဲ့တူအကြမ်းဖက်မှုတွေပေါ်ပေါက်လာမှာကိုစိုးရိမ်မှုတွေလည်းဖက်ပေါ်လာနေတာပါ။အာရှဘက်ပြည်ပေရဲ့အမှုမှာတန်တရားတဲ့ပေါ်ပြီးတည်တည်မထူနိုင်ခဲ့တဲ့အကြောင်းလဲတရားရုံးချုပ်ဆုံးဖြတ်ချက်မှာဖော်ပြထားတာပါ။2009ခုနှစ်မှာဖမ်းဆီးခံခဲ့ရပြီးထိမ့်သိမ်းခံထားတဲ့ BB ကတော့တရားရုံးဆုံးဖြတ်ချက်ပေါ်မယုံနိုင်လောက်အောင်ဖြစ်ခဲ့ရတဲ့အကြောင်း AFP သတင်းဌာနကိုအချင်းဆောင်တွေကနေတယ်လီဖုန်းကတစ်ဆင့်ပြောဆိုသွားပါတယ်။တရားရုံးချုပ်ဆုံးဖြတ်ချက်ကိုကန့်ကွက်ခဲ့ကြတဲ့အစ္စလမ်ဝါဒီပါတီတွေကတခုဖြစ်တဲ့ပါကစ္စတန်ကာကွယ်ရေးကောင်စီကတော့အခွင့်အာဏာနဲ့ရတဲ့နေရာမှာဘီဘီကိုတတ်ဖို့မီဒီယာတွေကိုပြစ်ဖို့တဲ့ကြီးညာချက်ထဲမှာတိုက်တွန်းထားတာပါ။စင်ချက်ချခဲ့တဲ့တရားရုံးချုပ်နဲ့တခြားအရေးကြီးတဲ့နေရာတွေကိုအကာအကွယ်ပေးဖို့အစ္စလမ်ဘက်မြို့တော်မှာလွန်ကျွေးတပ်ဖွဲ့တွေကိုလည်းတုံ့ပြန်ချထားခဲ့ပါတယ်။တရားရုံးချုပ်တရားစီရင်တွေကိုအကာအကွယ်ပေးဖို့လည်းလွန်ကျွေးကိုတုံ့ပြန်ထားတာပါ။တရားရုံးဆုံးဖြတ်ချက်ကိုစန့်ကျင်သူလူအုပ်တွေကတော့လမ်းတွေကိုပိတ်ဆို့တားဆီးခဲ့ကြတယ်လို့အစ္စလာမဘတ်နဲ့လာဟောမြို့တွေမှာဆိုရင်လည်းကင်မရာနဲ့ကားတွေကိုရိုက်ခွဲခဲ့ကြပြီးသတင်းမီဒီယာနဲ့ရဲတွေကိုဆန္ဒပြသူတွေကတိုက်ခိုက်ခဲ့ကြပါတယ်။ပါကစ္စတန်နိုင်ငံရဲ့စီဝိုင်းချက်ချကရာချီမြို့မှာလည်းဆန္ဒပြသူတွေကမြို့ရဲ့နေရာတော်များမှာကားတာယာတွေကိုမီးရှို့ပြီးလမ်းတွေကိုလည်းပိတ်ဆို့တားဆီးခဲ့ကြပါတယ်။
ရှီမင်းနိုင်ငံမှာ၃နှစ်ကြာကြာတိုက်ခိုက်မှုတွေကိုငြင်းငြင်းချမ်းချမ်းနဲ့ရေရှည်အဖြစ်ရှာနိုင်ရင်ကုလသမဂ္ဂရဲ့ကြိုးပမ်းမှုတွေကိုအားပေးထောက်ခံတဲ့အနေနဲ့အပြည့်အခက်ရက်စဲဖို့အမေရိကန်ကတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့ဆွေဒင်နိုင်ငံကငြိမ်းချမ်းရေးဆွေးနွေးပွဲအတွက်အားလုံးကအပြည့်အခက်ရက်စဲပြီးပါဝင်တာကိုမြင့်တွေ့လို့တဲ့အကြောင်းနဲ့ရပ်ပေါင်း30အချိန်ရတဲ့အကြောင်းလဲအမေရိကန်ကာကွယ်ဝင်ကြီးဂျင်မက်တစ်ကပြောဆိုလိုက်ပါတယ်။သက်ဆိုင်သူတွေအားလုံးအပြည့်အခက်ရက်စဲပြီးကုလသမဂ္ဂအထူးကိုယ်စားလှယ်မာတင်ဂရစ်ဖစ်နဲ့တွေ့ဆုံဖို့မနေ့တုန်းကဝါရှင်တန်မှာဝင်ကြီးမက်တစ်ကပြောဆိုလိုက်တာဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဝင်ကြီးမိုက်ပွန်ပီယိုကလည်းကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့လုပ်ငန်းတွေကိုအားပြေးဖို့နဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုဥတည်စေဖို့အပြည့်အခက်ရက်စဲကြဖို့လဲကြီးညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။ရေမြနိုင်ငံမှာကျုံ့တွင်နေရတဲ့ပဋိပက္ခတွေကိုဖြေရှင်းဖို့နေဆက်ဒေသတွေမှာစစ်မဲ့ဆုံတွေဖန်တီးဖို့လက်နက်ကြီးတွေကိုနိုင်ငံတကာရဲ့ကြီးကြပ်မှုအောက်မှာထားရှိဖို့တွေအတွက်ယုံကြည်မှုတည်ဆောက်နိုင်အောင်ရှေ့လာတဲ့တတိယနိုင်ငံတစ်ခုမှာကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့ဆွေးနွေးမှုတွေမှာပါဝင်ကြဖို့လဲတိုက်တွန်းထားပါတယ်။နိုင်ငံတကာကအတိအမှတ်ပြုထားတဲ့ရီမင်အစိုးရရုံးဆိုင်ရာမြို့တော်အပါအဝင်နိုင်ငံရဲ့နေရာအတော်များများကိုအီရန်ကအားပေးထောက်ခံထားတဲ့ဟူတီသဘုံတွေကသိမ်းပိုက်ခဲ့ပြီးနောက်ပိုင်းကဆက်လို့ရီမင်နိုင်ငံပြည်ပခန့်မှာဒေတာဒွင်းနဲ့နိုင်ငံတကာရဲ့ဩဇာတရားမှုတွေလည်းလွှတ်မှုနေတာပါရီမင်သမ္မတအဗ်ဒူရာဘူမန်ဆော့ဟာဒီကိုအားပေးထောက်ခံတဲ့အနေနဲ့ဟူတီသဘုံတွေကိုဆော်ဒီဥဆောင်တဲ့ညွန်ပေါင်းအဖွဲ့က2015ခုနှစ်မတ်လတည်းမှာလေကြောင်းကနေထိုးစစ်ဆင်ခဲ့တယ်လို့ထောင်နဲ့ချီတဲ့တက်တွေပို့ခဲ့တာအပါအဝင်စီရစ်အရာကူညီမှုတွေလည်းရှိခဲ့ပါတယ်
အမေရိကန်ပြည်သူပင်ဆယ်ဗေးနီးယားပြည်နယ်ပစ္စဘတ်မြို့မှာပြီးခဲ့တဲ့စနေနေ့ကသနတ်သမားတဦးလက်ချက်နဲ့ဝိပုသူ12ဦးသေဆုံးခဲ့ရတဲ့ Tree of Life ဂျူပီယာကြောင့်ကိုသမရတ်ကော်မလဗီယာနဲ့တူတွားရောက်ခဲ့ပြီးတဲ့နောက်ဒီနေ့မှာတော့သမရတ်ဒေါ်နယ်ထရန့်ဟာ COA ခီးစဉ်တွေပြန်လည်စတင်လိုက်ပါတယ်သမရနဲ့သမရကတော်တို့မနေ့တုန်းကဂျူပီယာကျောင်းကိုတွားရောက်ရမှာတော့ဂျူဘာသာဝင်သမက်ဖြစ်သူဂျရက်ခရစ်စတန်နဲ့တူလက်ထပ်ပြီးနောက်ဂျူဘာသာကိုကူးပြောင်းခဲ့တဲ့သမီးဖြစ်သူအီဗန်ကာထရန့်ကိုလည်းလိုက်ပါသွားခဲ့ကြတာပါသမရနဲ့သမရကတော်တို့ကတော့တည်ဆုံသွားသူ၁၀ယောက်ကိုအောက်မေဂွန်ပြူတဲ့အနေနဲ့ဖျားကျောင်းအပြင်ဘက်ကဂျူဘာသာဝင်တွေထွတ်မြတ်ထားတဲ့ဒေးဗစ်ဂျေ၁၁ခုမှာဂျူဘာသာရေးထုံးလန်းအစဉ်လာရကျောက်တုံး၁၁ခုကိုတစ်ခုချင်းစီတင်ပြခဲ့ကြပါတယ်သမထရန်လာတော့မသိတော့ဘူးလို့ကန့်ကွက်ကြသူတချို့ကလည်းဖခင်ကြောင့်နီးစူဝေးဆန္ဒပြခဲ့ကြတာပါလူလူကြီးဆိုရေးအမျိုးသားရေးဝါဒီတွေကိုအခိုင်အမာဆန့်ကျင်ရှုတ်ချမှုတွေမလုပ်မချင်းပစ်စွမ်းမျိုးကဂျူးဖခင်ကြောင့်ကိုမလာသင့်ဘူးဆိုပြီးဆန္ဒပြသူတွေအပြင်နိုင်ငံရေးသမားတချို့နဲ့ဂျူးဘာသာဝင်ခေါင်းဆောင်တချို့ကလည်းပြောဆိုထားပါတယ်ပြစ်ခတ်မှုအတွင်းတည်ဆုံသွားသူ၁၀ယောက်ထက်ကသူတို့ကတော့ပထမဆုံးဖြစ်နေမနေ့တုန်းကပဲတချို့ခဲ့ကြပါတယ်
အမေရိကန်ပြည်တော်စုမှာနိုင်ငံသားမဟုတ်သူတွေနဲ့ခွင့်ပြုချက်မရှိဘဲရောက်ရှိနေတဲ့ရွှေ့ပြောင်းဝင်ရောက်သူတွေကမွေးဖွားသူတွေကိုနိုင်ငံသားဖြစ်ခွင့်မပေးဖို့သမ္မတဒေါ်နယ်ထရန့်ကအမိန့်ထုတ်ပြန်မှုရည်ရွယ်ထားကြောင်းပြောဆိုလိုက်တဲ့အတွက်နိုင်ငံရေးအတိုင်းအဝိုင်းနဲ့ဥပဒေရေးရာကျွမ်းကျင်သူတွေကြားအခြေတင်ဆွေးနွေးမှုတွေလည်းထွက်ပေါ်နေပါတယ်။မွေးရပါနိုင်ငံသားဖြစ်ခွင့်အခွင့်အရေးကြောင့်တိုင်းပြည်မှာဒေါ်လာဘီလီယံနဲ့အချီဆုံးရှုံးနေရသလိုနိုင်ငံသားတွေအတွက်လည်းမျှတမှုမရှိတဲ့အတွက်တနည်းမဟုတ်တနည်းနည်းနဲ့အဆုံးသတ်ရမှာဖြစ်ကြောင်းမနေ့တုန်းကပဲသမရထရန့်ကပြောဆိုလိုက်တာပါနိုင်ငံသားဖြစ်ခွင့်မူဝါဒနဲ့ပတ်သက်လို့ HBO ရုပ်မြင်သံကြားနဲ့မင်းမြန်ကန်အတွင်းအတိတ်ပဲမဲ့တဲ့အစီအစဉ်အဖြစ်အဆုံးသတ်ရမှာဖြစ်ကြောင်းပြောဆိုခဲ့တာပါနိုင်ငံတွင်းမွေးဖွားသူတွေကိုနိုင်ငံသားဖြစ်ခွင့်ပေးတဲ့အခွင့်အရေးကိုအမေရိကန်တနိုင်ငံတည်းမှာသာကျင့်သုံးနေတာဖြစ်ကြောင်းလည်းသမရထရန့်ကပြောပါတယ်တကယ်တော့အမေရိကန်ရဲ့အင်းကြီးချင်းကနေဒါနဲ့မက္ကဆီကိုနိုင်ငံတွေအပါအဝင်နိုင်ငံပေါင်း30လောက်မှာမွေးရပါနိုင်ငံသားအခွင့်အရေးခံစားခွင့်ပေးအပ်ထားတာဖြစ်ပါတယ်။သမရထွန်းကတော့ဥပဒေရေးရာအတိုင်းအမြံနဲ့ဆွေးနွေးတာမှာဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရမလို့ပဲမွေးရပါနိုင်ငံသားဖြစ်ခွင့်အခွင့်အရေးကိုရုပ်သိမ်းလို့ရတဲ့အကြောင်းပြောဆိုထားပါတယ်ရှင
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုက်တိုမီတာ19 kHz 15453ညလိုက်တိုမီတာ25 kHz 11803ညလိုက်တိုမီတာ32 kHz 9335နဲ့ပထမလာရီဘက်မှာလိုက်လံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးပါမယ်ခင်ဗျာ
ဒီဝေမေကန်တန်မြန်မာပိုင်းစီစဉ်ရဲ့ပုံတွင်းညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့တိုင်းနဲ့ချီရဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ဖို့အစဉ်အဆက်အခြေအနေမှာမရှိသေးတဲ့အကြောင်းကုလသမဂ္ဂကဒီနေ့ပဲထပ်မံတတိပြလိုက်ပါရယ်အကူအညီပေးအဖွဲ့အစည်းတွေသတင်းမီဒီယာတွေနဲ့လွတ်လပ်တဲ့စောင့်ကြည့်ကဲခတ်သူတွေဝင်ခွင့်မရပဲကန့်သတ်ခံရတာတွေလည်းရှိနေဆဲဖြစ်တဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ပြောခွင့်ရကဒီနေ့ပဲပြောဆိုလိုက်တာပါ
There are still a number of Rohingya refugees who are arriving into Bangladesh.
ဒီနေ့ဇန်နဝါရီလတည်းဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာတွေဆက်လက်ဝင်ရောက်လာနေဆဲဖြစ်ပြီးနေဆက်ဖြတ်ကျော်ရောက်လာသူ14000တိရှိခဲ့တဲ့အကြောင်းနဲ့လက်တွေ့အခြေအနေတွေဟာဒုက္ခသည်တွေဂုဏ်သိက္ခာရှိရှိကိုယ်သဘောဆန္ဒနဲ့နေရပြန်နိုင်မှုအဆင်သင့်မဖြစ်သေးတဲ့အကြောင်းလဲ UNHCR ပြောခွင့်ရအန်ဒရီမဟာချစ်ကဂျနီဗာရုံးချုပ်မှာဒီနေ့ပဲပြောဆိုလိုက်တာပါကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံကလည်းနေရပြင်ရေးအစီအစဉ်ကိုအရင်စလိုဓမ္မမဟုတ်အချိန်မတန်ခင်မှာမစတင်နေတဲ့အကြောင်းမနေ့တုန်းကပဲသတိပေးပြောဆိုထားပါရယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နေ့ထက်ဖြစ်ခဲ့တဲ့ပြည်ပခတ်တွေအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုရှေ့လာလည်မှာစတင်ပြီးမြန်မာနိုင်ငံကပြန်လည်လက်ခံမဲ့အစီအစဉ်ကိုတော့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနအမြင်အတွင်းဝင်ဦးမြင့်သူနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနအမြင်အတွင်းဝင်စာယီဒူဟတ်တို့မနေ့တုန်းကပဲကြေညာခဲ့တာပါကမ္ဘာနဲ့မြောက်ပိုင်းမှာပြည်ရနေဩဂုတ်လနဲ့လုံခြုံရေးကိစ္စကဏ္ဍကိုစီးနင်းတက်ခဲ့တဲ့ ARS စွန့်ရအုပ်စုကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရကရွင်ကြားရေးပေါ်လူခွင့်ရေးချုပ်ပေါမှုတွေစူးစူးဝါကျွလုံတဲ့အကြောင်းကုလသမဂ္ဂပါဝင်နိုင်ငံတကာအသံဝန်ကဆွဆွဲထားပြီးတိုင်းနယ်ချီရဲ့ဒုက္ခသည်တွေအမြန်ဆုံးနေရပြန်နိုင်မယ့်အခြေအနေတွေဖန်တီးဖို့လည်းတိုက်တွန်းနေတာပါမြန်မာဆွေးရတော့ရွင်ကြားဆိုတဲ့အမည်ကိုတရားဝင်အသိပ္ပံပြုလက်ခံမထားပေမဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံသွားဖို့အစဉ်သင့်ရှိနေတဲ့အကြောင်းလည်းပြောဆိုထားတာဖြစ်ပါတယ်
အာဖဂန်ကြီးနယ်ရာရှိတွေလိုက်ပါလာတဲ့စစ်တပ်ရဟယံတစဉ်ဒီကနေ့ဗုဒ္ဓဟူးနေ့အစောပိုင်းမှာနိုင်ငံအနောက်ပိုင်းဖာရာပြည်နယ်တွင်ပြက်ကျခဲ့ပြီးရဟယံပေါ်မှာလိုက်ပါသွားတဲ့လူပေါင်းအနည်းဆုံး25ဦးသေဆုံးခဲ့ရပါတယ်။အီရန်နယ်စပ်အနီးဟရတ်ပြည်နယ်အနီးကတ တောင်ထူထက်တဲ့အာနာဒါရခရိုင်ကနေရဟရင်ပြန်တက်ပြီးမကြခင်မှာပဲပြက်ချခဲ့တာလို့ပြည်내အစိုးရပြောခွင့်ရကဘီအေကိုပြောပါတယ်။တေဆုံးသူတွေထဲမှာတော့အာဖဂန်နစ္စတန်အနောက်ပိုင်းဆိုင်ရာဒုတိယတပ်မှုနဲ့ဖာရာပြည်နယ်ကောင်စီအကြီးအကဲတို့ပါဝင်ကြောင်းလဲပြောခွင့်ရနာစီယာမီဟီရီကအတည်ပြုပါတယ်။ရာသီဥတုဆိုရတာကြောင့်ရဟရင်ပြက်ချရတာလို့သူကပြောပါတယ်။အာဖဂန်စစ်တပ်ရဲ့ရဟတ်ရင်ကိုတာလီဘန်တိုက်ခိုက်ရေးသမားတွေကပြစ်ချခဲ့တာလို့တာလီဘန်ဘက်ကပြောပေမဲ့ဒီအပေါ်မှာတော့တိကျအတည်ပြုချက်မရှိပါဘူး။တိကျဖြစ်ရတဲ့ခုကတော့မြို့တော်ကာဘူးကအကြီးဆုံးထောင်ရဲ့ထောင်ဖူးဝါမှာမနေ့စောပိုင်းအသေးကံဘုံခွဲတိုက်ခိုက်ခံရတာကြောင့်အနည်းဆုံး6ဦးသေဆုံးပြီးဒဏ်ရာရသူတွေလည်းရှိပါတယ်။တိုက်ခိုက်မှုကဘယ်သူလက်ချက်ဆိုတော့မသိရသေးပါဘူး။အာဖဂန်နစ္စတန်နိုင်ငံတွင်းကတာလီဘန်တွေနဲ့တိုက်ခိုက်နေရတဲ့မြေပြင်အခြေအနေနဲ့ပတ်သက်ပြီးလဲအမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကရှာရှာပါပါထုတ်ဖော်ပြောဆိုလာပါတယ်။ဒီနှစ်ဩဂုတ်နဲ့စက်တင်ဘာလအတွင်းအာဖဂန်တပ်ဖွဲ့ဝင်1000ကျော်အကြအဆုံးရှိခဲ့တဲ့အကြောင်းမနေ့အင်္ဂါနေ့နောက်ပိုင်းမှာအမေရိကန်ကာကွယ်ရေးဝန်ကြီးကပြောဆိုခဲ့တာဖြစ်ပါတယ်။
အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာကနေတင်းလာနေမိနစ်ပိုင်းမှာပြန်ထက်သွားပြီးမိနစ်ပိုင်းကြာမှာပဲပင်လယ်ထဲပြတ်ကျသွားတဲ့လေယာဉ်ရှိရာနေရာကိုရှာဖွေကစေးဖွဲ့တွေတွေ့ရှိထားပြီးလို့ယူဆနေကြပါတယ်။ဘန်ကာဘိုက်လီတွန်ကျွန်းကိုပြန်တန်းစင်မှာရီရာဘော်ကနေပျောက်သွားတဲ့ Lion Air လေကြောင်းလိုင်းရဲ့လေယာဉ်မှတ် JT610 ရှိတဲ့နေရာကိုအတိအကျတွေ့ရှိထားပြီးလို့အခိုင်အမာယုံကြည်ထားတဲ့ကြောင်းစစ်တပ်ကြီးကဟာရီဂျဟန်တိုကဒီနေ့ပေါ်ဒူးနေမှာပဲပြောဆိုထားတာဖြစ်ပါတယ်။22မီတာအရှိရှိတဲ့အရာဝတ္ထုတစ်ခုကိုအင်္ဂါနေ့ညပိုင်းမှာရှာဖွေတွေ့ရှိတဲ့ကြောင်းရေတပ်ရရှိဟာရီဂျူဂိုနွမ်ဟိုကလည်းအင်ဒိုနီးရှားရုပ်သံဌာနကိုပြောဆိုထားတာပါ။ပင်လယ်ချမ်းမြေဧရိယာအခြေကြီးရဲ့ပုံရိပ်ကိုရယူနိုင်တဲ့စကန်ဆိုနာနဲ့အသေးစိတ်ပုံရိပ်တွေရယူပြီးရင်တော့ဒီအရာဝတ္ထုကိုစစ်ဆေးနိုင်မှုအတွက်ရင်းဟုသမားတွေစေလွတ်သွားမယ်ကြောင်းလည်းရေတပ်ရရှိကပြောဆိုခဲ့တာပါ။လေယာဉ်ပြည့်ရှိရာကိုရှာဖွေနိုင်တဲ့Black Box လို့ခေါ်တဲ့လေယာဉ်ပျက်သန်းမှုမှတ်တမ်းတွေလေယာဉ်မှုရဲ့အတန်ဖက်ဆက်တွေကိုရယူနိုင်မှုရှာဖွေရေးအဖွဲ့တွေပုံမှန်နှီးစပ်လာတာလည်းဖြစ်ပါတယ်
။နေရည်ရင်းနိုင်ငံတွေကနေရွှေပြောင်းဝင်ရောက်သူတွေကိုထွက်ခွာသွားစေရတဲ့အကြောင်းအချက်တွေကိုရှော့ချပြီးဒီပိုင်းထဲမှာပဲနေရည်ရင်းတွေကနေမဖြစ်မနေထွက်ခွာခဲ့ရသူတွေအတွေ့ဘေးကင်းလုံခြုံမှုရှိရှိနဲ့ဝန်ဆောင်မှုတွေရရှိရေးကမ္ဘာတဝန်းသဘောတူညီချက်ကိုအမေရိကန်ပြည်ထောင်စုဟန်ဂေရီနိုင်ငံတို့နီးတူလက်မှတ်ရေးထိုးမှာမဟုတ်ဘူးလို့ဩစတြီးယားကဒီကနေ့ဗိုလ်ထုံးနေမှာပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့နှစ်နှစ်တာအတွင်းကုလသမဂ္ဂဦးဆောင်မှုနဲ့ဆက်ဆက်ညှိနှိုင်းခဲ့ကြတဲ့မဖြစ်မနေလိုက်နာဖို့မလိုတဲ့ဘေးကင်းလုံခြုံတည်ငြိမ်တဲ့ပုံမှန်ရွှေပြောင်းအခြေချမှုဆိုင်ရာကမ္ဘာတဝန်းသဘောတူညီချက်ကိုအတည်ပြုဖို့လာမယ့်ဒီဇင်ဘာလအစောပိုင်းမော်ရိုကိုနိုင်ငံမှာနိုင်ငံပေါင်းစုံစုစည်းတယောက်ကြမှာဖြစ်ပါတယ်။ဒီသဘောတူညီချက်ကြောင့်နိုင်ငံရဲ့အချုပ်အခြာအာဏာပိုင်မှုအပေါ်ချင်းချောက်မှုဖြစ်နိုင်တယ်လို့တရားဝင်နဲ့တရားမဝင်ရွှေ့ပြောင်းမှုကြားခြားနားထချက်ကိုလည်းမေးမိန်သွားစေနိုင်တဲ့အပေါ်အော်စတြီးယားအစိုးရဘက်ကစိုးရိမ်လာလို့ဝန်ကြီးချုပ်ဆက်ဗက်စတင်ကတ်စ်ကပြောဆိုထားပါတယ်ရှင
်။နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်ကြီးထိုက်တို့ပြောပြပေးခဲ့တာပါ။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့ NCA အပြည့်ရဲ့စာချုပ်ကိုလက်မှတ်မရေးထိုးသေးတဲ့မြောက်ပိုင်းမဟာမိတ်တိုင်းရင်းသားလက်နက်ကိုင်သုံးဖွဲ့ဟာတရုတ်နိုင်ငံကုမင်းမြို့မှာဒီကနေ့မနက်ခင်းပိုင်းကတွေ့ဆုံခဲ့ပြီးငြိမ်းချမ်းရေးဖြစ်စဉ်မှာလိုက်ပါနိုင်ရေးကိုအဓိကဆွေးနွေးခဲ့ပါတယ်။ဒီလိုလိုက်ပါနိုင်မယ်ဆိုတာကိုမဟာမိတ်သုံးဘွဲ့ကမကြခင်မှာကြေညာချက်ထုတ်ပြန်ဖို့လည်းရှိနေပါတယ်။ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်
။ဟုတ်ကဲ့အစိုးရရဲ့ငင်းချိုင်းကွန်ဖရင့်နဲ့မြောက်ပိုင်းမဟာမိတ်တိုင်းရင်းသားလက်နက်ကိုင်သုံးဘွဲ့ဖြစ်တဲ့ TNLA ခေါ်တအံပလောင်တပ်ဖွဲ့ MNDAA ခေါ်ကိုကန်တပ်ဖွဲ့ AA ခေါ်ရခိုင်တပ်ဖွဲ့တို့နဲ့တရုတ်နိုင်ငံကုမင်းမြို့မှာဒီကနေ့မနေ့ဒေသစံတော်ချိန်မနေ့9နာရီကနေ17နာရီခွဲထိဆွေးနွေးကြတာဖြစ်ပါတယ်။အဓိကဆွေးနွေးတဲ့အချက်တွေကိုတအန်းပလောင်အဖွဲ့ရဲ့အထွေထွေတွင်ရင်းမှုတပ်ဖုံးကျော်ကအခုလိုပြောပါတယ်
။ဒီကကတော့အခုမြေချင်းဖြစ်စဉ်ပေါ်မှာကျွန်တော်တို့အကုန်လုံးတူတူလိုက်ပါနိုင်ဖို့အချက်လက်တွေကျွန်တော်တို့မဖက်ဆင်းနေပြီးလို့ရတယ်။ပြီးတော့တကယ်ပြစ်ခဲရစရင်ဒီတကယ်လက်တွေ့ကျကြတာဘာလို့ဖြစ်လို့လဲ။ဘယ်လိုဆွေးနွေးကြမလဲဆိုတဲ့ကိစ္စတွေကျွန်တော်ဆွေးနွေးကြတာဖြစ်ပါတယ်။ကျွန်တော်တို့ပုံစံကအခုမြေချင်းဖြစ်စဉ်နဲ့လိုက်ပါနိုင်တယ်အဲ့ဒီကတော့ဒီမော်ရာဖြစ်တဲ့ချက်တော့ဖောက်ပြလို့မရှိလေးကြပါနဲ့အဲ့ဒါကျွန်တော်တို့ဟိုဖောက်ပြချက်နဲ့ဒီမကြာခင်ပိုင်းတွင်မှာကျွန်တော်တို့ဆင်းနေပြီးခေါင်းလာမှာဖြစ်ပါတယ်
ကျိုင်းသားမဟာမိတ်၃ဘွဲ့နဲ့အပြစ်ခတ်ရက်စဲရေးကိုညှိနှိုင်းလို့ရရင်FBNCC ကတရုတ်နယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ပါဝင်တဲ့ကော်မတီနဲ့ဆွေးနွေးဖို့လဲထည့်သွင်းဆွေးနွေးခဲ့ကြောင်းပြောပါတယ်ဒီကနေ့ပြီးဆုံးသွားတဲ့ဆွေးနွေးပွဲအပေါ်မှာဂျပန်ကျော်ကအခုလိုတုံ့တက်ပြောဆိုပါတယ်
ဒီအတိတ်ကရေးဆွဲလို့မဆိုရင်ကျွန်တော်တို့တုံးဖတ်တယ်နဲ့အတိတ်ကရေးဆွဲတာမျိုးမဟုတ်ပဲကျွန်တော်တို့ပြပြချင်းနဲ့ပြန်ပိုင်းမှာပဲဒီဟာတွေရောဒီမတိကျကဘယ်လိုဆောင်ရွက်နေစရာလဲကျွန်တော်ရှင်းနေတယ်နောက်ဒီကနေ့ဒီလိုမျိုးဟိုပြည်လက်တွေ့ကြတဲ့အတိတ်ကရေးဆွဲရ
ဒီကနေ့ဆွေးနွေးပွဲကိုအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ဒူးဥက္ကဋ္ဌဦးသိန်းစောနဲ့တွင်းမှုဦးခင်စောဦးတို့ဦးဆောင်တက်ရောက်ခဲ့ပြီး TNLA တအမ်းပလောင်အဖွဲ့ကအထွေထွေတွင်းမှုတပ်ဖုံးကျော် MNDAA ကိုကံအဖွဲ့ကဒူးဥက္ကဋ္ဌရံဝေကျုံးနဲ့ AA ရခိုင်အဖွဲ့ကအထွေထွေတွင်းမှုဒေါက်တာညိုထွန်းအောင်တို့ဦးဆောင်တက်ရောက်ခဲ့ပါတယ် နိုဝင်ဘာလ10ရက်နေ့မှာတော့ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDGC စည်းဝေးကိုရန်ကုန်မြို့မှာကျင်းပမှာဖြစ်ပြီးတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စွဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဆက်ဘွဲကကိုးပွဲပါဝင်တက်ရောက်မှာဖြစ်ကြောင်း PNLO ပအိုးအဖွဲ့ရဲ့ဒူးဥက္ကဋ္ဌဦးခွင့်မြင့်ထွန်းကပြောပါတယ်ကျွန်တော်တို့ဒီနေ့မှာဒီမနက်ကျန်အစည်းအဝေးတက်ကိုတိုင်းသာလက်နက်ကိုင်အဖွဲ့ကြီးပြင်ရေးကိုအစည်းအဝေးကိုဆွေးနွေးကြပါတယ်ဒီပြင်ရေးအစည်းအဝေးတော့ အခုဒီပြင်းရေးကိုတည်းရလဲကျန်တဲ့ကိုယ်ဘွဲကကိုယ်ကလေးတရားတက်ရောက်လာကြပြီဖြစ်ပါတယ်။ကင်းမျိုးသားစီယုံ
KNU ကတော့သူတို့အဖွဲ့အစည်းအတွင်းမှာလက်ရှိငင်းချိုင်းလုပ်ငန်းစဉ်နဲ့ပတ်သက်ပြီးပြန်လည်ရှင်းလင်းတာဆွေးနွေးတာတွေဆောင်ရွက်နေတာကြောင့်အစည်းအဝေးကိုတက်ရောက်ဖို့ရည်ရွယ်ဆိုင်ထားတာဖြစ်ပါတယ်။ အစိုးရရဲ့မြို့သားပြန်လည်တင်ပြရေးနဲ့ငင်းချိုင်းဘူတာနာ NCA ကိုလက်မှတ်ရေးထိုးသေးတဲ့ UWSA ဝါတပ်ဖွဲ့ NDAA မိုင်းလာတပ်ဖွဲ့ KIA ကချင်တပ်ဖွဲ့ SSPP ရှမ်းပြည်တပ်မတော်မြောက်ပိုင်းနဲ့ KNPP ကရင်တပ်ဖွဲ့တွေကိုဖိတ်ကြားထားပေမဲ့ NDAA မိုင်းလာအဖွဲ့ကသာတက်ရောက်ဖို့အကြောင်းပြန်ကြားထားပါတယ်။ကိုမိုးစောသတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့ဖူးရင်အလုသမားတပိတ်
ညှိနှိုင်းမှုပြည်လည်ညှိနှိုင်းပြည်လည်မှုရရှိတဲ့အကြောင်းသတင်းလာကိုတင်ဆက်ပေးပါမယ်။ရန်ကုန်တိုင်းဆိုရပထမဆုံးဝင်ရောက်ညှိနှိုင်းခဲ့တဲ့ဖူးရင်အလုသမားတပိတ်ဟာဒီကနေ့မှအပိတက်ပြည်လည်မှုရရှိသွားပြီဖြစ်ပါတယ်။စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ကြိုးပမ်းနေချိန်မှာအလုရှင်တဲ့အလုသမားပြဿနာတွေခက်ဆစ်ဆစ်ဖြစ်ပေါ်နေတာကစီးပွားရေးတိုးတက်မှုကိုနှောက်ယှက်ဖြစ်မလားဆ
ဒီဥပဒေကိုလှုပ်ရှင်တွေကချိုးဖောက်နေရတဲ့အပေါ်အာဏာပိုင်တွေဘက်ကလည်းတင်းတင်းကြပ်ကြပ်ကင်တွယ်မှုမရှိတာကြောင့်အခုလိုအလုသမားဆန္ဒပြမှုတွေဇက်တိုက်ဆိုးသလိုဖြစ်နေတာလို့ထောက်ပြမှုတွေရှိပါတယ်။ VOA သတင်းတောက်မတ်မီခါကသတင်းပေးပို့ထားပါတယ်
။အလုသမားဆန္ဒပြမှုတော်တော်များများရှိနေတဲ့ရန်ကုန်တိုင်းအတွင်းမှာအခုဖူးရင်တပိတ်ကိစ္စဟာရန်ကုန်တိုင်းအစိုးရအနေနဲ့ပထမဆုံးထဲထဲဝင်ဝင်ကင်တွယ်ဖြည့်ရှင်းလိုက်တဲ့ကိစ္စလို့ပြောရမှာပါ။အလုတ်ထုတ်ခံရတဲ့ဖူးရင်အလုတ်သမားတွေအနေနဲ့ရပ်ပေါင်းရှေချောင်းဆန္ဒပြမှုတွေဖြစ်ပြီးအဖြေမထွက်ခဲ့ပေမဲ့နောက်ဆုံးမှာရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ကိုရိုင်းချောင်းဝင်ဖြေရှင်းပေးမှုနဲ့အလုတ်ရှင်တဲ့အလုတ်သမားကြားပြည်လည်မှုရသွားခဲ့ပါတယ်။မြန်မာနိုင်ငံမှာနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေဖွင့်ပေးခဲ့ပေမဲ့အလုတ်ရှင်အလုတ်သမားဆိုင်ရာတည်ဆဲဥပဒေအားနည်းချက်တွေဒါအပြင်တည်ဆဲဥပဒေပါအလုတ်သမားအခွင့်အရေးတွေကိုအလုတ်ရှင်ဘက်ကလိုက်နာမှုမရှိတာတွေကြောင့်အလုတ်သမားတွေအခက်ကြုံပြီးနောက်ဆုံးဆန္ဒပြမှုတွေအထိဖြစ်နေရတယ်လို့အလုတ်သမားရေးဖြည့်ရှင်းပေးနေသူဦးထေးကပြောပါတယ်
။ကြာ2017ကဒီနေ့ထိလောက်တာအလုတ်သမားတွေနဲ့အလုတ်ရှင်နဲ့အငင်းပွားတာအရေးကြီးတော့ဥတွေမလိုက်နာခြင်းပြဿနာဥတွေမဆုံးလို့တာသူလွတ်တော်ကပြထားထားတဲ့ဥတွေတွေရှိတယ်။အဲ့ဒီဥတွေကပြစ်ဒဏ်တွေပါပြီးတယ်ဒါပေမဲ့အဲ့ဒီပြထားချက်တွေဒီနေ့ဒီစဲတော်တော်များမလိုက်နာဘူး။အဲ့ကြတော့အဲ့ဒါတွေကဒီစဲဥတွေပါအခွင့်အရေးဆိုလိုက်နာမှာလိုက်နာမှာအလုတ်သမားဝန်ကြီးဌာနကကြီးကြမှာကြီးကြမှုအားနည်းတဲ့အခါကျတော့ဒီနေ့ဒီအလုတ်ရှင်တွေကလိုက်နိုင်ဘူး။အဲ့ကျတော့အလုတ်သမားတွေကိုဝိုင်းပေါက်ဖို့အကာအဝယ်ပေးတာရှိတာမရှိဘူး။ဥပဒေတော်ဆိုတဲ့ဟာကို collective bargaining လုပ်တာအကာအဝယ်ပေးတာရပြန်ရည်ကြည့်တာမရှိဘူး။အလုတ်သမားအဖွဲ့ကြီးကိုအကာအဝယ်ပေးတာမရှိဘူး။ဆိုတော့အလုတ်သမားအဖွဲ့ကြီးဥပဒေအားဖွဲ့ဝင်ပေးထားပေမဲ့လက်တွေ့ကျတော့ကျွန်တော်အကာအဝယ်မပေးနိုင်ဘူး
။သတင်းပတ်တော်ကြားဆန္ဒပြခဲ့ပေမဲ့အဖြေရလက်မထွက်ခဲ့တဲ့ဖူးရင်အလုတ်သမားတပိတ်ဟာပြီးခဲ့တဲ့အောက်တိုဘာ29ရက်နေ့ညပိုင်းကရန်ကုန်တိုင်းဒေသကြီး when you joke back up, when you have seen people so be, Yango die so ya, you shema, Lotamari, Sana Piagare, Narin Jimare, Yango die when you joke Upio Mindane, so ya, Puega, the Baymo Lotamari go to some cabby, sell and ye nine people when you joke a kitty bigger, Manega say young tea, so ya, poor when you die out, Grisso, ye nine baby, ma, fooling the baker, BC get up to buy. ဒီလေတော်ပေမဲ့လေဖူးရင်အလုတမအချုပ်မှာနောက်ထပ်ပြဿနာတွေဖြစ်မလားဆိုရဲဆိုရင်စိတ်တွေရှိနေပါသေးတယ်ဒီအတွက်ဒီစက်ယုံတွင်ပြဿနာထပ်မဖြစ်ဖို့ကိုလေရန်ကုန်တိုင်းအစိုးရဘက်ကစက်မှတ်ပေးသွားမယ်လို့မနေ့ကညနေမှမှာရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကဆိုထားပါတယ်နောက်တစ်ခါကျွန်တော်တို့ဒါဒီအစိုးရဘက်ကစက်ဆိုင်ရာအုပ်ချုပ်ရေးအာဏာပိုင်အနေနဲ့ဒီစက်ယုံနဲ့လ
ပေးမယ်ပီတီရင်ကြီးအေးအေးကြောကြောနဲ့လောပတ်နိုင်မှုတော့ကျွန်တော်တို့တော့ပေးမယ်နောက
်လက်ရှိမှာတော့ဖူရင်အထည်ချုပ်စက်ရုံမှာအလုတ်ထုတ်ခံထားရတဲ့အလုတ်သမား30နဲ့ဝင်းရံအလုတ်သမားတွေလာမဲ့နိုဝင်ဘာ6ရက်နေ့မှာဖူရင်စက်ရုံမှာအလုတ်ပြန်ဆင်းဖို့စက်ရုံပိုင်ရှင်ဘက်ကလက်ခံလိုက်ပြီးဖြစ်တယ်လို့စက်ရုံကိုပိတ်ကားစောက်ထားတဲ့တပိတ်စခန်းတွေကိုလည်းအလုတ်သမားတွေကဖယ်ရှားလိုက်ပြီးဖြစ်ပါတယ်ရန်ကုန်တိုင်းဒေသကြီးအတွင်းမှာအခြေခံလုခလာစာတိုးမြင့်ပေးဖို့အခြားတောင်းဆိုမှုတွေဆန္ဒပြမှုတွေလည်းရှိနေပါသေးတယ်အခုဖူရင်တပိတ်ကိစ္စမှာရန်ကုန်တိုင်းဝန်ကြီးချုပ်ကိုယ်တိုင်ပါဝင်လာတဲ့နောက်အလုတ်ရှင်အလုတ်သမားပြဿနာတွေမှာအစိုးရဘက်ကဘလို့ဆက်ပြီးရပ်တည်သွားမလဲဆိုတာစိတ်ဝင်စားစရာပါအခုဖူရင်အလုတ်သမားပြဿနာဖြေရှင်းကင်တွယ်မှုကြောင့်လဲမြန်မာနိုင်ငံရဲ့လက်ရှိတည်ဆဲအလုတ်သမားဥပဒေတွေဟာနိုင်ငံတကာစံချိန်စံညွန်းနဲ့ကန့်ညီသလားဆိုတဲ့မေးခွန်းတွေလည်းဖြစ်ပေါ်နေပါတယ်မြန်မာနိုင်ငံကလက်မှတ်ထိုးထားတဲ့ ILO အပြည်ပြည်ဆိုင်ရာအလုတ်သမားအဖွဲ့သဘောတူညီချက်တွေအတိုင်အလုတ်သမားတမက်ကတွေရက်တီခွင်းအလုတ်သမားတွေကိုအကာအကွယ်ပေးမဲ့အချက်တွေတည်ဆဲဥပဒေထဲမှာခိုင်ခိုင်မာမာရှိဖို့လိုအပ်နေသေးတယ်လို့လည်းအလုတ်သမားလှုပ်ရှားသူတွေကဝေဖန်ထောက်ပြနေကြပါတယ်ရှင်
။မမေခသတင်းပေးပို့ထားတာပါ။ VOA ကအခုထုတ်လွှင့်နေတဲ့ရေဒီယိုစီစဉ်တွေကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com ကနေနားဆင်နိုင်လို့ VOA ရဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအခုထုတ်လွှင့်တဲ့အချိန်နဲ့တပြိုင်တည်းမှာနားဆင်နိုင်ပါတယ်။အခုဆက်ပြီးတော့ဂျပန်နိုင်ငံမှာနိုင်ငံခြားအလုပ်သမားတွေတရားဝင်ခေါ်ယူမဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။ဂျပန်နိုင်ငံမှာရှိလာမယ့်နှစ်ကစားလို့6နှစ်တာကာလအတွင်းနိုင်ငံသားအလုပ်သမား5သိန်းကိုတရားဝင်ခေါ်ယူဖို့ဂျပန်အစိုးရကဆုံးဖြတ်ထားပြီးမြန်မာလူငယ်တွေအတွက်အခွင့်အလမ်းကောင်းတွေပေါ်လာမှာဖြစ်တယ်လို့ဂျပန်နိုင်ငံမှာနှစ်ရှည်ကြာနေလာတဲ့မြန်မာရေးလည်လာသူတွေကသုံးသပ်ပါတယ်ဂျပန်နိုင်ငံရဲ့လက်ရှိစီးပွားရေးခြေနေကိုဆက်ပြီးထိန်းထားနိုင်ဖို့ဆိုရင်နိုင်ငံသားအလုပ်သမားတွေငှားရမ်းမှုလိုတယ်ဆိုပြီးဂျပန်စီးပွားရေးလုပ်ငန်းရှင်တွေကသူတို့အစိုးရကိုဖိအားပေးတိုက်တွန်းခဲ့ပြီးတဲ့နောက်အခုလိုအလုပ်သမားခေါ်ယူဖို့ဖြစ်လာတာပါကိုညံဝင်းရောင်ကစူးစီးတင်ပြပေးထားပါတယ
်ဂျပန်နိုင်ငံမှာအသက်အရွယ်ကြီးရင်သူလူဦးရေအများစုဖြစ်လာနေပြီးကဏ္ဍအစုံမှာအလုပ်လုပ်နိုင်မဲ့လူအင်အားပိုပြီးလိုအပ်နေတာပါအထူးသဖြင့်လေယာဆိုင်ပျိုးရေးလုပ်ငန်းငါးဖမ်းလုပ်ငန်းနဲ့စက်ရုံတွေမှာအလုသမားလူအချက်ပိုရှိလာနေတယ်လို့ဂျပန်နိုင်ငံမှာအနှစ်အစိတ်လောက်နေထိုင်လာတဲ့ဦးကျော်ကျော်စိုးကပြောပါတယ
်ဂျပန်ရဲ့ဒီစီးပွားရေးကိုဒီအကောင်းဆုံးနဲ့ဒီဆောင်နိုင်လို့ဆိုရင်နိုင်ငံခြားအလုသမားတွေကိုအားကိုးမှရမယ်ဆိုတဲ့အနေထားဖြစ်လာတယ်ဆိုတော့အဓိကအများဆုံးပြဿနာကစိုက်ပျိုးရေးနဲ့ငါဖမ်းလုပ်ငန်းရေးနောက်စက်ရုံတွေဒါအဓိကလူအင်အားလိုအပ်နေတယ
်နိုင်ငံခြားအလုသမားခေါ်ယူမဲ့အစီအစဉ်ကိုလွန်ခဲ့တဲ့နှစ်နှစ်ကဂျပန်လွှတ်တော်မှစတင်ဆွေးနွေးခဲ့တာဖြစ်ပြီးအရင်ဦးဆုံးအလုတ်အမျိုးအစား၅ခုအတွက်သာနိုင်ငံခြားသားအလုတ်သမားခေါ်ယူဖို့စဉ်းစားခဲ့ပေမဲ့နောက်ပိုင်းမှာအလုတ်ကန္တ14မျိုးအတွက်ခေါ်ယူဖို့ဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်။အဲ့ဒီအတွက်ဂျပန်လွှတ်တော်မှာလူဝင်မှုဥပဒေကိုပြင်ဆင်ချက်လုပ်ပြီးနိုဝင်ဘာ2ရက်နေ့ကျရင်လွှတ်တော်မှာအတည်ပြုပြဋ္ဌာန်းမှာဖြစ်ပါတယ်။အဲ့ဒီလိုကန္တတွေအပြင်အသက်အရွယ်ကြီးရင်မီဖြစ်တဲ့ဂျပန်အဖိုးအဖွားတွေကိုပြုစုစောင့်ရှောက်ရေးအတွက်လည်းနိုင်ငံခြားသားအလုတ်သမားတွေအတော်ကိုလိုအပ်နေပြီးမြန်မာနိုင်ငံအတွင်းမှာလည်းအလုသမားရှာဖွေရေးအေဂျင်စီတွေကစတင်လှုပ်ရှားနေတယ်လို့တိုကျိုမြို့မှာအနည်း20ကျော်နေလာတဲ့ဦးတန်းဆွေကပြောပါတယ်
။အကြောင်းသားဆိုလို့ရှိရင်ဒီဘက်မှာ28နာရီပဲလိုရမယ်။ training တွေဆိုလို့ရှိရင်လည်းသူတတ်မှတ်ထားတဲ့အလုမှာတတ်မှတ်ထားတဲ့လက္ခဏာနဲ့လိုရမယ်ဆိုတော့အဲ့ဒါတွေကသူတို့နိုင်ငံအတွက်ကအလုသမားလိုအပ်ချက်ကိုဖြစ်စည်းပေးတဲ့နေထိုင်မှုကမရှိဘူး။ဒီလို training နဲ့လာတဲ့လူတွေကလုပ်ငန်းကျွမ်းကျင်မှုရှိလာတဲ့အချိန်မှာသူတို့ကတက်ဖိုက်ကပြေသွားတော့သူ့ရဲ့လူနိုင်ငံကိုပြန်ရတယ်။အဲ့ဒါတွေကသူတို့နိုင်ငံမှာတကယ်လူအချက်ကိုဖြစ်စည်းပေးတဲ့နေရာမျိုးမှာမရှိတဲ့ခါကျတော့ဒါကိုသူတို့ကပြုရင်ပြောင်းလဲဖို့ကြိုးစားတာပေါ့
။အခုလိုဂျပန်နိုင်ငံက
အလို့သမားတွေခေါ်ယူမယ်ဆိုတာကြောင့်မြန်မာနိုင်ငံသားတွေအတွက်လည်းအကျိုးများစေမှာဖြစ်ပြီးသတိပြုသင့်တဲ့အချက်တွေလည်းရှိကြောင်းဥကြောစုကပြောပါတယ်။နိုင်ငံသားလူကမငါတိန်ဆိုတဲ့နေရာမှာကျွမ်းကျင်တဲ့လူပေါ့ဗျ။လိုးစကိလ်တွေပါတူတူဒီကခေါ်တယ်ခေါ်ပြီးတော့အဲ့ဒီမှာဒီပမာပြားလူတွေလည်းကျွမ်းမလာပြီးလုံးလုံးနိုင်မယ်အနေထားတော့ဖြစ်လာမှာပေါ့လေ။ဂျပန်မှာ၆လလောက်လုံးလို့ပြီးလို့ရှိရ
ဒီဖတ်စတက်မှာပထမတစ်ချက်မှကျွန်တော်တို့အကုန်လုံးသူတွေလိုက်ပါနိုင်ဖို့ဒီဖတ်စတက်မှာပထမတစ်ချက်မှကျွန်တော်တို့ဆွေးရလို့စဉ်းစားထားပါရှင်တယ်သူတင်ဒီ site ပြောရေးနဲ့ငါလုပ်ငန်းနေပြလူရလူဖြစ်လိမ့်မယ်ဒါမဲ့2009အေပီလာကစလို့2020အာဂုနှစ်အထိ6နှစ်တာကာလအတွင်းမြန်မာနိုင်ငံအပါအဝင်နိုင်ငံသားအလို့သမား9000ကိုခေါ်ယူသွားမှာဖြစ်ပါတယ်ကဏ္ဍဆက်လေးခုအတွက်ခေါ်ယူမှာဖြစ်ပြီးလေယ ်မြော
ကိုညာဝင်းရောက်ပါရှင်အခုတော့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်လက်တင်အမေရိကန်နိုင်ငံတွေကနေအမေရိကန်ပြည်အောင်စုစီရွှေ့ပြောင်းဝင်ရောက်လာတဲ့လူအုပ်ကြီးကိုတားဆီးဖို့အမေရိကန်တပ်ဖွဲ့တွေကိုဒီသတင်းပတ်ကုန်မှာအမေရိကန်မက္ကဆီကိုနယ်စပ်မှာတက်ချထားမှာပါဒီပေါ်ဒေသခံတွေဘယ်လိုတုံ့ပြန်ကြသလဲဆိုတာကိုအလစ်စဘက်လီပေးပို့ထားတဲ့သတင်းလွှာကိုကိုအောင်ကတင်ပြပေးပါမယ်
ကယ်လီဖိုးနီးယားပြည်နယ်ကဆန်နီစစ်ဒရိုနယ်စပ်မြို့ကလေးကတော့အလွန်စီကားပြီးမက္ကဆီကိုပဲချန်တီဝါနာမြို့ကလေးကလေလာသူတွေတရားဝင်အလုလာလုပ်သူတွေလည်းအများပြားရှိပါတယ်ရွှေပြောင်းချစ်ချဝင်ရောက်သူတွေကိုတားဆီးဖို့အမေရိကန်တပ်ဖွဲ့ဝင် 9,200 ကျော်နယ်စပ်မှာလာရောက်တက်ချထားမှာကိုတော့တချို့ကအင်ဟောကြပါတယ်နယ်စပ်မှာအလုလုကင်သူရိုစီလာမာက
I don't see the point သူတို့ဘာကြောင့်တက်လာချထားတယ်လဲဆိုတာကိုနားမလည်နိုင်ပါဘူးဒီမှာတရားမဝင်နေထိုင်တဲ့သူတွေမရှိသလိုစူးစူးဝါလည်းဘာမှမဖြစ်ပါဘူး
လက်တင်အမေရိကနိုင်ငံတွေကရွှေပြောင်းဝင်ရောက်လာသူလူအုပ်စုကြီးကိုတားဆီးဖို့အခုလိုတပ်ဖွဲ့ဝင်အများပြားဆေးလွတ်ထားတာပါသမ္မတဒေါ်နယ်ထရမ့်ကတော့အဲ့ဒီလူအုပ်ထဲမှာလူစုကိုင်းဖွဲ့ဝင်တွေမကောင်းတဲ့လူတွေပါလာနိုင်ပြီးဒီလောက်ရတဲ့ပတ်သက်လို့အမေရိကန်ပြည်အောင်စုကိုကြီးကြော်မှုအဖြစ်ပြောဆိုထားတာပါအကောက်ခွန်တဲ့နယ်စပ်ကာကွယ်ရေးကော်မရှင်နာမင်းကြီးကေဗင်မက်အလီနန်က
Due to the large size of the potential caravan
နေဆက်ကိုလူစုလူဝေးနဲ့ရောက်လာနိုင်တာကြောင့်အမိမြေလုံခြုံရေးဌာနကကာကွယ်ရေးဌာနအနေနဲ့အကူအညီပေးဖို့တောင်းခံထားတာပါ
အမေရိကန်ဆိုရရဲ့အခုလိုကင်တွေပုံကိုမနစ်သက်သူတွေလည်းရှိပါတယ်။ရွှေပြောင်းဝင်ရောက်သူတွေကိုအကူအညီပေးနေတဲ့နေကြားဆောင်စေတမန်အဖွဲ့တည်ဆောင်သူအန်ရစ်မိုရွန်စက
It's really a message of hate.
ဒါဟာအမုန်းတရားတွေနဲ့ပြည့်နှက်နေတဲ့သတင်းစကားပါ။ဒီနှစ်နိုင်ငံဟာစစ်ဖြစ်နေတာမဟုတ်ပါဘူ
း။ရွှေပြောင်းဝင်ရောက်သူတိုင်းဟာစိုးသက်တဲ့လူတွေကြီးမဟုတ်ပါဘူးလို့ကာကွယ်ပြောဆိုသူတွေလည်းရှိပါတယ်။သူတို့ဟာပိုကောင်းမွန်တဲ့ဘဝကိုဖန်တီးနိုင်တဲ့အမေရိကန်အိမ်မက်တွေကောင်းတဲ့ပေါ်ဖို့လာရောက်ချင်ကြတာလို့ဆိုပါတယ်။အခုခါမှာတော့ The Christ United Methodist Ministry Center ကလည်းနေဆက်မှာဖန်စီထင်းသိမ်းခံပြီးတဲ့နောက်အမေရိကန်ဘက်ချက်မှာပြန်လွှတ်ထားပြီးခံရသူတွေအတွက်ယာယီခိုလုံစရာအစားအစာအဝတ်အထည်စတာတွေကူညီပေးနေပါတယ်စေတနာဝန်ထမ်း Melissa Williamson က
They are detainees who are being tracked.
သူချေချင်းဝမှာဘယ်နေရာမှာရှိတယ်ဆိုတာကိုသိရတဲ့ GPS တပ်ပိတ်ထားခံရပါတယ်။သူတို့မှာပိုက်ဆံမရှိသလိုဘယ်မှလည်းတွားစရာမရှိပါဘူး။မိသားစုနဲ့ဆက်သွယ်ရအောင်လုပ်ပြီးပြန်လာဖို့အတွက်ဟိုကဝယ်ပေးမဲ့ကားလက်မှတ်ကိုစောင့်နေကြတာပါ
။မကြခင်ရက်ပိုင်းမှာအမေရိကန်လွှတ်တော်ဂျာကာလာရွေးကောက်ပွဲတွေကျင်းပတော့မှကြောင်းမဲပေးပြီးတော့အပြောင်းလဲဖြစ်အောင်လုပ်မယ်လို့လည်းဝီလျံဆန်ကပြောပါတယ်။နေဆက်ကိုရောက်လာမဲ့တပ်ဖွဲ့ဝင်9,200ကတော့နေဆက်ကဝေးရေးဖွဲ့ဝင်တွေကအားဖြစ်ပံ့ပိုးပေးတဲ့အနေနဲ့စေပညာပိုင်းနဲ့စောက်လို့ရေးလုပ်ငန်းပိုင်းတချို့မှာပဲအဓိကအကူအညီပေးသွားမှာပါခင်ဗျာ
ကိုအောင်တင်ပြပေးခဲ့တာပါဗုဒ္ဓဟူးနေ့ညပိုင်းအတွက်သတင်းလွှာအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒုတိယပိုင်းနိုင်ရီဝက်မှာတော့မြမလူထုနဲ့အကျမ်းမာရေးဥကျော်စံတာရဲ့မြမအရေးသုံးသပ်ချက်နဲ့အပတ်စဉ်အားကစားသတင်းလွှာတွေကိုတင်ဆက်ပေးသွားမှာမို့စောင့်မျှော်နားဆင်ကြပါအောင်ရှင
်ဗီအိုအေမြမပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို 79 25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။မြန ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 1925 32 နဲ့တနေ့တနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 2532 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းရဲ့2018ခုနှစ်အောက်တိုဘာလ31ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 1953ညလိုင်းဒိုမီတာ32 kHz 11803ညနဲ့လိုင်းဒိုမီတာ51 kHz 9335တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်မှာရင်သေးငယ်တွေကိုဉာဏ်ရည်ထက်မြက်အောင်ဘယ်လိုမွေးမြူရမလဲဆိုတဲ့အကြောင်းနဲ့မြမာရေးတုံးသက်ချက်မှာတော့နိုဝင်ဘာငင်းချမ်းရေးထိပ်သီးအဖုအထစ်လားလားဆိုတဲ့ခေါင်းစဉ်ပေါ်မှာ
ဒီကတည်းကကျွန်တော်တို့ငင်းချမ်းရေးညာကလူကိုပြန်ကြည့်တဲ့အခါကျတော့ဟိုညီလာကနေမှလူ900လောက်တက်တယ်
မြန်မာနိုင်ငံရေးတုံးသက်သူဥအောင်သူငင်းနဲ့ဥကျော်စန္ဒာတို့ဆွေးနွေးတုံးသက်ထားတာကိုနားဆင်ရပါမယ်။ဒါ့အပြင်အားကစားသတင်းစီစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့လူလူနဲ့ကျန်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ကလေးတွေအုံနောက်ဖွံ့ဖြိုးငြိမ်းထက်မြက်ဖို့အတွက်ငယ်စဉ်ကတည်းကဘယ်လိုဂရုစိုက်ရမလဲဆိုတာဒေါက်တာတန့်စောကမြန်မာလူလူနဲ့ကျန်းမာရေးအစီအစဉ်မှာတင်ဆက်ပေးထားပါတယ်ရှင်။
ဘာသာစကားတစ်မျိုးထက်ပူပြောနိုင်ပြီးဉာဏ်ရည်ထက်မြက်တဲ့ယင်းနိုင်ငံလေးတွေအဖြစ်ကြီးထွားဖွံ့ဖြိုးလာစေချင်တာဟာယင်းနိုင်ငံတိုင်းရဲ့စိတ်ကူးရင်အိမ်မက်တွေဖြစ်ပါတဲ့အစားအသောက်ချွေးမိတာနဲ့ပြည်ပြင်းဆုံးမတာနှစ်ခုလုံးနှိစနစ်မှန်ကန်ပါမှဉာဏ်ရည်ထက်မြက်တဲ့ယင်းနိုင်ငံလေးတွေဖြစ်အောင်ပြုစုပြုထောင်နိုင်မှာဖြစ်တယ်လို့ချမ်းကျင်သူတွေကပြောကြတာပါ။အာဟာရဆိုင်ရာဆရာဝန်ကြီးဖြစ်သူဒေါက်တာဒေါ်ဝင်းမြင့်ကတော့ယင်းနိုင်ငံလေးတွေရဲ့အုံနောက်ဖွံ့ဖြိုးမှု80ရာခိုင်နှုန်းဟာမှန်ကန်တဲ့အစားအသောက်ချွေးမိမှုပုံစံပေါ်မှာမူတည်နေတယ်လို့အခုလိုပြောပါတယ်
ကလေးတွေอ่ะပေါ့เนาะဟိုကြီးထွားတာတော့အကုန်လုံးကတော့ပုံမှန်ကြီးထွားကြတာပဲပေါ့เนาะဒါပေမဲ့ဟိုပျော့ပျော့ရွှင်ရွှင်လေးနဲ့လည်းကြီးထွားဖို့လိုပါတယ်အဲ့ဒီအချက်ဆိုလို့ရှိရင်ပေါ့เนาะကလေးတွေကြီးထွားဖို့အတွက်ကိုမရနံပါတ်1ပေါ့เนาะဟိုကလေးတွေအနေနဲ့ဆိုရင်မိဘတွေအနေနဲ့စဉ်းစားမှာတော့အဟာရပိုင်းဆိုင်ရာပေါ့เนาะဖွံ့ဖြိုးမှုကလည်းသိပြီးတော့မှအရေးကြီးပါတယ်ဒီအပြင်လည်းပေါ့เนาะအဟာရဖွံ့ဖြိုးမှသာလည်းကလေးရဆိုလို့ရှိရင် physical development ပေါ့เนาะခန္ဓာကိုယ်မှာသူ့လိုလိုအပ်တဲ့ရှိသင့်တဲ့အရက်တွေသူရှိမယ်ခန္ဓာပြီးတော့မှရှိသင့်တဲ့ weight ဖြစ်ရှိမယ်ပေါ့เนาะနောက်တစ်ခါတော့မမတို့သွားတာပါလဲဆိုရှင် brain development မှာအုံနောက်ဖွံ့ဖြိုးရေးအတွက်ကိုလည်းသွားပါတယ်ဒါကြောင့်မလို့အုံနောက်ဖွံ့ဖြိုးဖို့ရန်အတွက်ကလည်းအမှန်တိုင်းပြောရမယ်ဆိုလို့ရှင်တော့အားလုံးကတော့အာဟာရပြည့်ဝဆိုတာစားတောက်ရေးဆိုတာတော့မမ 80% လောက်အရေးကြီးတယ်လို့လည်းပြောချင်တယ်ပေါ့เน
า
ะ
ညာရည်ထက်မြက်တဲ့ရင်းနှီးကလေးတွေဖြစ်ကြီးထွားဖွံ့ဖြိုးလာအောင်မှန်ကန်တဲ့အစားအသောက်တွေကိုရေးချဲ့ကြီးမွေးတဲ့နေရာမှာတာမန်ထက်ပိုပြီးငွေကုန်ကြေးကျများနိုင်မှာလားလို့စိတ်ပူမိကြမှာပါကျမကြီးနဲ့ညီညွတ်အောင်ကျွေးမွေးတာဟာငွေကြေးကုန်ကြပုံမူတတ်တာစီပြီးမိဘတွေအနေနဲ့ကျွေးတဲ့နဲ့အချိန်မှာကျွေးတဲ့နဲ့ဖြည့်ဆွတ်စာတွေကိုအချိန်မီကျွေးနိုင်ဖို့ကိုပဲဝိရိယထားကူးဆိုင်ဖို့လိုတယ်လို့ဒေါက်တာဒုံဝင်းမြင့်ကပြောပါတယ်
။ဥပမာဆိုလို့ရှိရင်ပေါ့နော်6လအနေမှာမရတစ်နှစ်မှာဆိုဖြည့်ဆွတ်စာစပါတယ်။အဲ့တော့ပေါ့နော်ဥပမာချက်ဥတို့လိုမျိုးဆိုရင်မရ9လ7လမှာဆိုရင်စပြီးတော့မှကျွေးတယ်။7လနေစပြီးတဲ့ခါကျလို့ရှိရင်ဒိန်ချင်တို့လိုမျိုးပေါ့နော်။စပြီးတော့မရကျွေးပါတယ်။9လဆိုလို့ရှိရင်အနီအောင်သားတွေထည့်ပြီးတော့မှကျွေးတယ်။တစ်နှစ်ပြည့်တဲ့အခါမှာဆိုလို့ရှင်တော့ဒီလူကြီးတွေစားတယ်လို့မျိုးစပြီးတော့မှစားလို့ရတယ်လူကြီးစားလို့ရတယ်ပေါ့နော်အဲ့တော့တနည်းနဲ့ကြည့်ရတော့မိခင်တို့လည်းအတူတူတိုက်သွားမယ်ဒါပြီးတော့မှဖြည့်ဆက်စာလည်းမရကျွေးမယ်နည်းနည်းတော့3နှစ်ကနေ5နှစ်အထိပေါ့နော်အဲ့ဒီမှာကြတဲ့ခါကျတော့ကလေးတွေကသူတို့စိုက်တာတွေကိုလည်းစားတက်လာတယ်ဒါပေမဲ့အဲ့မှာမိဘတွေသတိထားမှာပေါ့နော်ဒီ junk food လို့ခေါ်တဲ့သရေစာပေါ့အဟာရမပြည့်တဲ့သရေစာတွေအများကြီးစားတာမျိုးယူစိုက်ပြီးဖို့အရေးကြီးတယ်နောက်ပြီးတော့မှသူကဒီ3နှစ်နဲ့5နှစ်5နှစ်ကနေပြီးတော့10နှစ်အတွင်းမှာသူကလှပါလေးကိုစိုက်တက်တယ်ပေါ့နော်အဲ့တော့လှပါလေးကိုပဲကြည့်ပြီးတော့မှအာဟာရဓာတ်မပါတဲ့အစားအသောက်တွေကိုလည်းမစားနိုင်ဖို့ဆိုရှင်မိဘတွေကနေပြီးတော့မှသူတို့ပေါ့နော်ဖြည်းဖြည်းချင်းနဲ့ပြောယူရမယ
်ကလေးတက်ကြည့်လာလို့အရသာရွေးချယ်စားတောက်တဲ့အရွယ်ရောက်လာတဲ့အခါကလေးကြိုက်တဲ့မုန့်ချိုတွေကိုလွန်းလွန်းချွန်းချွန်းစားမိတာမျိုးတွေမဖြစ်ရလေအောင်ကူးဆိုင်တားမြစ်ထားဖို့လိုအပ်ပါတယ်ငယ်စဉ်ကတည်းကစားတောက်မှုပုံစံမှားယွင်းခဲ့မယ်ဆိုရင်ကြိတာတဲ့အခါမှာနာတရှိယောဂဖြစ်ဖို့အခွင့်အရေးတွေကိုများစေနိုင်တယ်လို့ဒေါက်တာဒေါ်ဝင်းမြင့်ကပြောပါတယ
်စိုက်တာပဲကျွေးတယ်ပေါ့နော်ကလေးဆိုတဲ့ဟာကတော့များသောအားဖြင့်အချိုကြိုက်တယ်ပေါ့ဒါပေမဲ့မမရကတော့အချိုကြိုက်လားဆိုတော့လေအများကြီးတော့လေအချိုထက်ကြမလို့ပေါ့နော်အဲ့ဒီလိုတွေအကယ်၍များကြီးထွားစေခဲ့တယ်သူတို့ကြိုက်တာတွေကိုပဲမမရစား ားနေခဲ့တယ်ဆိုလို့ရှိရင်တစ်ချိန်ကြတဲ့ခါကျရင်ဘာတွေဖြစ်လာနိုင်လဲဆိုလို့ရှိရင်ဥပမာပေါ့နော်ဒီ chronic disease တွေဖြစ်တဲ့ဟိုကစီးချိုယောဂါဖြစ်တာတို့နောက်ပြီးတော့ကကြနှလုံးယောဂါဖြစ်တာတို့ကင်ဆာယောဂါဖြစ်တာတို့နောက်ပြီးတော့မှအဝလွန်တာတွေရဲ့နောက်တစ်ခါကျလို့ရှိရင်ပေါ့ဒီသဲချိန်အိတ်ထဲမှာကြောက်ကြဲတာတွေအားလုံးပါဆိုလို့ရှိရင်ဒီငယ်ငယ်လေးကစပြီးတော့မှသူ့ရဲ့စားသောက်မှုပုံစံနဲ့ပတ်သက်တယ်လို့မရပြောချင်တယ်ပေါ့နော
် TV ကြည့်ရင်မုန်းစားတာနဲ့တယ်လီဖုန်းကြည့်ရင်အစားစားတာတွေကလည်းရှောင်ကျင်နေတဲ့အမှုချင်းတွေဖြစ်ပါလေသမင်းစားချိန်မှာသမင်းလက်ဆုံစားနိုင်သေးဖို့နဲ့ဂစီတက်အစီတက်နဲ့အသားတက်တွေမျှမျှတက်တာရရှိအောင်ကြိုးပမ်းနိုင်သေးဖို့အတွက်ဂရုစိုက်ကြိုးစားခဲ့ရတယ်လို့စီးပွားရေးလုပ်ငန်းရှင်တူဖြစ်သူဒေါ်တဲတဲကပြောပါတယ်
ကိုရှိတဲ့အချိန်မှာတော့ကိုရီးနဲ့သမင်းလက်ဆုံစားတာတော့ခုနဆရာမကြီးရေပြောသလိုပေါ့နော်ဒီအာယုံ၅ပါးနဲ့ဒီအလုပ်လုပ်ပြီးတော့စားတဲ့ဟာမျိုးဖြစ်ပေမဲ့ကိုမရှိတဲ့အချိန်ကိုအိမ်ရလူတွေနဲ့မှာထားတဲ့အခါမှာတော့တခါလေတီဗီစီးရင်စားတာဖုန်းစီးရင်စားတာမျိုးဖြစ်တတ်တာပေါ့နော်ဒါတွေကအမားတို့လည်းရှောင်ကြရမယ့်အပိုင်းတွေရှိရပေါ့ဒါပေမဲ့ခုနပြောသလိုအမားကတော့ကိုဒီ fat ရယ်ကာဘိုဟိုက်ဒရိတ်ရယ်ပရိုတင်းရယ်ကိုအဓိကထားပြီးတော့အမားပအောင်ကျွေးပါတယ်ဘာလို့လဲဆိုတော့ဒီကာဘိုဟိုက်ဒရိတ်အရင်များရင်လည်းအဝလုံးပဲဖက်အရင်များရင်လည်းအဝလုံးပဲပရိုတင်းပဲစားနေလို့လည်းမဖြစ်ဘူးပေါ့နော်အဲ့တော့လူခန္ဓာကိုယ်တစ်ခုလုံးစစ်စစ်မှန်မှန်နဲ့ဟိုရှေ့ဆက်နိုင်လို့ဆိုတာလိုအပ်တဲ့ဗိုက်တာမင်တွေရောဂျင်ဓာတ်တွေအကုန်ပေါ့နော်ဟိုလိုအပ်တယ်ပေါ့အဲ့အတွက်ကြောင့်မလို့အဲ့ဒါတော့ပြအောင်ကြည
့်ပါ။ရရင်ထက်မြက်တဲ့ရင်းနှီးငယ်လေးတွေဖြစ်လာစေဖို့အတွက်၆လပြည့်တဲ့အချိန်ကနေစပြီးဖြစ်စစ်စာတွေကိုနီးစနစ်မှန်မှန်ကျူးမှုလိုအပ်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တက်သွားပါ
သောစီစဉ်တင်ဆက်ပေးထားတာပါမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍကိုအခုလိုဗုဒ္ဓဟူးနေ့ညတိုင်းမှာနှားဆင်နိုင်ပါတယ်အခုဆက်ပြီးတော့စနေညဓာတ်ရိုက်လေးလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအသိပေးပါရစေရှင
်သောရရှင်များရှင်နောက်ဆုံးချိန်နေပြီးတော့ညီငယ်ရင်ချစ်သည့်ဆွေးနွေးပွဲမှာပြည်ထောင်စုကခွဲမထွက်ရေးတခုတည်းသောတက်မတော်ဖွဲ့စည်းရေးဆွေးနွေးဖို့အစိုးရချက်တွေကြောင့်နောက်ဆက်တွဲအငင်းပွားစရာတွေလည်းဆက်တိုက်ဆိုးသလိုထွက်ပေါ်လာနေပါတယ်ပြည်တွင်းငြိမ်းချမ်းရေးဆွေးနွေးမှုတွေမှာဘယ်လိုအဟန့်အကြားတွေကြုံနေရပါလဲ။လက်နက်ကိုင်ပြည်ပခန့်တွေအဆုံးသတ်နိုင်ရေးကြိုးပမ်းမှုတွေဟာရှေ့တိုးနေသလားရပ်တန့်နေသလားနောက်ပြန်ဆုတ်နေသလားဆိုတာတွေကို VOE စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOE ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းemail နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ချနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ချနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ VOE ဒိုင်းလေးလိုက်စီစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာထုတ်လွှင့်ပေးနေတာဖြစ်ပါတယ်။လာမယ့်စနေညတိုင်းလေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်ကြပါရစေ။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြမအရေးသုံးသက်ချက်ကိုနားဆင်ရပါမယ်။နိုဝင်ဘာလမှာဆက်လက်ကျင်းပဖို့ရှိတဲ့ဆိုတဲ့ငြိမ်းချမ်းရေးထိပ်သီးဆွေးနွေးပွဲမှာဘယ်လိုအတားအဆီးအခက်အခဲတွေရှိလာနိုင်ပါသလဲ။အတားအဆီးကျော်လွှားနိုင်ဖို့အတွက်နည်းလမ်းကတော့ဘာဖြစ်ပါသလဲ။မျှော်လင့်ချက်ဘလောက်ထားနိုင်သလဲဆိုတာမြမနိုင်ငံရေးသုံးသက်သူဥအောင်သူငိမ့်နဲ့ဦးကျော်စံတာတို့ဆွေးနွေးသုံးသက်တင်ပြထားပါရစေ။
ကောင်းကင်ကအခုမကြပြီးမိကပြုတ်ခဲ့တဲ့ဆုံးဖြတ်ပေးနိုင်တဲ့ပုဂ္ဂိုလ်တွေပါဝင်သောဉာဏ်ရည်ထိပ်သီးဆွေးနွေးပွဲဆိုတော့အဲဒီဆွေးနွေးပွဲမှာအပြုသဘောရလဒ်တွေပေါ်ထွက်လာလိမ့်မယ်လို့မျှော်လင့်ခဲ့ကြပါတယ်ပြီးတော့နိုဝင်ဘာလမှာလည်းပဲအဲဒီဆွေးနွေးကိုဆက်ပြီးပြန်လုပ်မယ်ဆိုတော့သူကလည်းအကောင်းမြင်ခဲ့ကြပါတယ်သို့တော်လည်းပဲအဲဒီဆွေးနွေးပွဲမှာကာကြုတ်ပြောလိုက်တဲ့စကားတွေကြောင့်ရှမ်းတိုင်းဒေသနဲ့ကန်အင်အားစုကလည်းပဲသိအဝင်မကျဖြစ်ခဲ့တယ်သူနဲ့တော်လေးအဆင်ပြေနေပြီဖြစ်တဲ့ခင်းယူတော့မှပဲနောင်လာမယ့်ဆွေးနွေးပွဲကိုမတက်ဖက်ရဆိုင်ထားမယ်ဆိုတာမျိုးကြီးညာရထုတ်လာတယ်ဆိုတော့ရှေ့ကအလားအလာကောင်းနိုင်ပါရဲ့လားလို့မပြောခင်မှာပြီးခဲ့တဲ့ပွဲရဲ့ရလဒ်ကိုအကောင့်မြင်တယ်လို့သုံးသပ်လို့ရပါမလားခင်ဗျာပထမဆုံ
းကျွန်တော်အမြင်ကတော့ဒီတပွဲနဲ့တော့ဟိုအလုံးပြည်လေပွားလိမ့်မယ်ဆိုတဲ့ဟာမျိုးတော့မဖြစ်နိုင်ဘူးနော်ဆိုတော့ဒါနဲ့လည်းပြီးခဲ့တဲ့ကျွန်တော်တို့ငြိမ်းချမ်းရေးညာကလေးကိုပြန်ကြည့်တဲ့အခါကျတော့ဟိုညီလာကနေမှလူ900လောက်တက်တယ်ကျေးဇူးရတဲ့ကျတော့ဆွေးနွေးရဲ့အနေထားမှာလည်းကိုယ်စလေအလုံးရင်းကဒီလိုပါဝင်ဆွေးနွေးနေတဲ့အခါကျတော့ဟိုလူရင်းကိုမရောက်နိုင်ဘူးဆိုတော့ဟိုခံစားချက်မျိုးရှိကြတာပေါ့နော်။ဆိုတော့အဲ့ဒီအချိန်မှာကျွန်တော်တို့ EU ဒိုင်ယနာလက်နက်ကိုင်ဖွဲ့တွေကရောအစိုးရဘက်ကရောဟိုဆန္ဒရှိတာကလူကြီးကဘလောက်မများသင့်ဘူး။ချော့ချတဲ့လို့ဆိုတော့အမျိုးမျိုးလည်းရှိပါတယ်။ဆိုတော့နောက်တစ်ခါကျတော့ချို့ရည်ကြီးတဲ့ပြဿနာတွေကို တကယ်ဟိုထိတ်တိုင်းကောင်းဆောင်ကိုစဆွေးနွေးကြမယ်ပြီးတော့မှပြန်ပြီးတော့ဟိုချပြမယ်ပေါ့နော် top down ဆိုတဲ့ပုံစံနဲ့ပြန်စဉ်းစားလာတာရှိပါတယ်ကျွန်တော်အဲ့တော့ပြီးခဲ့တဲ့အစည်းအဝေးကတော့ကျွန်တော်ထင်တယ်ဒီလို top down ပုံစံမျိုးကိုပြန်ကြိုးစားကြည့်တယ်လို့ထင်တယ်ဒါပေမဲ့လည်းဒီတပွဲတည်းတော့လည်းဟိုပြဿနာအလုံးပြည်နေတော့ဘူးဆိုတာမျိုးတော့မဖြစ်နိုင်ဘူးထင်ပါတယ်
ဟုတ်ကဲ့ဆိုတော့ top down ပုံစံဆိုတော့ဆွေးနွေးဝဲကျင်းပပုံကျင်းပနေရတော့အများကြီးတွေ့တက်လာတယ်အင်မတန်အားရစရာကောင်းတယ်ဒါကတော့လူတိုင်းလက်ခံနိုင်ပါတယ်အဲ့မှာဆွေးနွေးကြရတဲ့အကြောင်းအရာကတော့ဘယ်လောက်ထိအကောင်းမြင်လို့ရမှာခင်ဗျာဆွေးနွေးတ
ဲ့အကြောင်းအရာကတော့အသေးသေးတော့ကျွန်တော်မသိဘူးပေါ့နော်ဆိုတော့ဒါမှမဟုတ်လည်းအထူးသဖြင့်တော့အပေးယူသဘောမျိုးဖြစ်ပါတယ်ဆိုတော့တိုင်းရင်းသားတွေဘက်ကဒီကိုပိုင်အုတ်ကြက်ထိုင်ခွင့်ပေါ့နော်ဆိုတော့ဒါကြီးပြီးနေနောက်ဒီနေ့ဒီမှာဝန်ကြီးချုပ်ရွေးချယ်တဲ့ကိစ္စမျိုးတွေကဒါဒီနေ့ဘက်ကဆုံးဖြတ်နိုင်တယ်ဆိုတော့အာဏာမျိုးပေါ့ဆိုတော့ဒါတွေကန်းကန်းတွေကြားပါတယ်ဆိုတော့တစ်ခါကလည်းတိုင်းသားတွေဘက်ကတော့ခွဲမထွက်ရင်းနဲ့နောက်တစ်ခုကတခုပြီးတော့တတ်မတော်ဘူးဒီအတိမပြည့်ရေးပေါ့နော်ဆိုတော့ဒီလိုကိစ္စမျိုးတွေဆွေးနွေးကြတယ်ဆိုတော့မျိုးတွေကျွန်တော်သိရပါတယ
်အဲ့ဒီထက်မှပထမတစ်ခုကတော့ပြီးနေဝန်ကြီးချုပ်ကိစ္စကိုဒီဘက်ကသဘောတူတယ်ဆိုတော့အချက်ပြမှုတွေတွေ့ရပါလားအနာမယ်ဘက်ကဘဟုဘက်က
အဲ့လိုတော့ဟိုအဖေလေးတော့ကျွန်တော်တို့မသိဘူးခင်ဗျာဒါပေမဲ့ပြရတဲ့လောက်ကတော့ဒီဆွေးနွေးပွဲတွေကိုရှေ့ဆက်ပြီးတော့လုပ်သွားမယ်ဆိုတာလောက်ပဲကျွန်တော်တို့အသေးစိတ်ပြပါတယ
်ဆိုတော့ရှေ့ဆက်လုပ်မယ်ဆွေးနွေးပွဲမှာလည်းပဲနိုဝင်ဘာမှာလုပ်မယ်လို့ပြောတယ်အဲ့ဒီနိုဝင်ဘာဆွေးနွေးပွဲကတော့တက်ဖို့တချို့ကအင်တင်နင်ဖြစ်လာကြတယ်ဘာကြောင့်လဲဆိုတော့ကာကြုတ်ကသူတို့ကိုအဓိကမဟုတ်တဲ့ဒီခွဲထွက်ရေးကိစ္စပေါ့လေဆိုတော့အဲ့ဒီကိစ္စကိုတိုင်းရင်းသားတချို့ကပြောတာမလို့အဖဲနဲ့ဒါဘို့ပဲကာကြုတ်ကလင်းနေထားပြီးပြောနေလို့ဆိုလာတယ်ဆိုတော့ဒီလေသွားနိုင်နေရာရှိပါသလားရေ
ကျွန်တော်မြင်တာကတော့ဒီလိုအခုလိုပွဲတွေရပါဗျာဟိုတယောက်နဲ့တယောက်ပို့ပြီးတော့ပုံမှန်ရင်းရင်းရင်းရင်းနီးနီးနဲ့ဟိုယုံကြည်မှုတိုးတက်လာအောင်လုပ်ပြတဲ့ကိစ္စမျိုးမျိုးရှင်ပါတယ်ဆိုတော့အဲ့တော့အဲ့ဒီမှာပဲအခုဖြစ်နေတဲ့ပုံစံကတော့ဒီတက်မလို့ဘက်ကလည်းသူ့ရဲ့ရည်ရည်ချက်ကိုပြောတယ်ပေါ့နော်ဆိုတော့အဲ့တော့တိုင်းမားတွေဘက်ကလည်းသူ့ရဲ့ရည်ရည်ချက်ကိုပြောတယ်ဆိုတော့ဟိုရင်းနီးမှုကြည်မှုကဟိုဒီလောက်ကြီးဟိုရှေ့မရောက်လာတော့ဘူးလို့ထင်တယ်နောက်ထပ်စီဝီတွေလည်းဆက်ပြီးတော့ဖြတ်ရအောင်လို့ရှင်ပါတယ်နောက်တစ
်ခုကတခုတည်းတော့တက်မတော့ကိစ္စနဲ့ပတ်သက်ပြီးတော့ဒီ KNU ကပြောတဲ့သတင်းတွေကြားတာကတော့တက်မတော့ဆိုတာဟာအယသအစိုးရရဲ့လက်အောက်ကိုရောက်မှပဲတခုတည်းတော့တက်မတော့ဖြစ်ရဲဆိုတဲ့ကိစ္စကသူတို့ကလက်ခံနိုင်တဲ့သဘောမျိုးလို့သူတို့ပြောတယ်ဆိုတော့အဲ့ဒီတက်မတော့ဟာအယသဩဇာအာဏာလက်အောက်ကိုရောက်မယ်ဆိုတဲ့အစင်ကအတော့အလံဝေးသေးတဲ့ကိစ္စလို့မြင်ပါတယ
်ဟုတ်ပါတယ်ခင်ဗျဟိုဒီတိုင်းသားလက်နက်ကိုင်ဖွဲ့ရတော့သူတို့တခုစီတော့တက်မတော်ဆိုတာကိုမူရလက်ခံရပါလေ။ဒါလက်ခံနေမဲ့လေဒီတက်မတော်ကိုဘယ်လိုထိန်းကျောင်းမလဲဆိုတဲ့ပြဿနာပေါ့နော်။ဒါအရင်ကမှတော့ဟိုဒီမိုကရေစီအစိုးရအောက်မှာရှိတဲ့တက်မတော်ဆိုတဲ့ဟာမျိုးအရှုပ်ပြုလာနေရည်ဖြစ်ရလို့ကျွန်တော်ကြားပါလေခင်ဗျာ
။အဲ့ဒီကစားတော်တော်နဲ့ဖြစ်လာနိုင်မယ်ထင်သလားအဲ့တော့။ဖွဲ့စည်းပုံပြင်မှုက
ဟိုကျွန်တော်မြင်တာကတော့အခုလက်ရှိဆွေးနွေးတဲ့ကိစ္စတွေအလုံးအဝစင်စစ်ဖြစ်ဖြစ်တယ်ပေါ့နော်။အပြင်းနဲ့ဆက်တယ်လို့ဆိုရပါလိမ့်မယ်။အဲ့တော့ကဲဆက်တယ်ဆိုတဲ့ခါမျိုးကျတော့အထူးသဖြင့်တော့ပို့ပြီးတော့တရားမျိုးတယောက်ကဟိုယဉ်ကြီးပွင့်လင်းမှုလည်းလိုတယ်ယုံကြည်မှုလည်းလိုတယ်ဆိုတော့နောက်တစ်ခုကကျတော့ပြောတဲ့စကားလုံးတစ်လုံးချင်းမှဟိုကပြန်အဓိပ္ပာယ်ဖွင့်ဆိုချက်မျိုးတွေလည်းလိုမလို့ထင်တယ်ခင်ဗျာဆိုတော့အထူးသဖြင့်တော့ဟိုကုမ္ပဏီချက်ထမ်းခွင့်ဆိုတာဘာလဲပေါ့နောက်တစ်ခုကတခုစီသောတက်မလို့ဆိုတာဘာလဲပေါ့စသဖြင့်ဒီစကားလုံးတစ်လုံးချင်းရဲ့နောက်ကွယ်အကြောင်းအရာတွေကိုကြီးနေသွားမှပဲဟိုသဘောတူညီမှုတွေပို့ပြီးတော့ဤဆက်လာလိမ့်မယ်လို့ထင်ပါတယ်ခင်ဗျာ
နောက်ခွဲထွက်ရေးခွဲမထွက်ရေးကိစ္စဒါကတော့ရှင်းနေတဲ့ကိစ္စပဲခွဲထွက်ခွဲမထွက်ဆိုတာကတော့အတိတ်ပဲအဖြစ်ဒါပေမဲ့ဒီကိစ္စကိုတိုင်းရင်းသားတွေကဘယ်သူကမှလည်းပဲကျွန်တော်လည်းပဲအရင်ပြောပါရဲ48ဥပဒေမှာပါတဲ့အခန်း30ကိုမကျင့်သုံးခဲ့ကြပါဘူးဒါပေမဲ့လည်းဗိုလ်ချုပ်နေဝင်းကပဲအဲ့ဒါကိုအဆုံးချပြီးတော့အာဏာသိမ်းသွားတဲ့အကြောင်းပြပြီးတော့ဆိုတော့အခုအခါမှာအဲ့ဒီကိစ္စကိုတိုင်းရင်းသားတွေကမပြောလိုပါဘူးဆွေးနွေးတာနဲ့ကာကြုတ်ကကြီးဟာကိုပဲအခိုင်အမာပြောလာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုသဘောပါလဲ
တော်သူတို့ကျွန်တော်မြင်တာဒီကာကျုပ်ရဲ့မိခွန်းအနေထားကိုကြည့်ရင်တော့နည်းနည်းလေးပြင်းမာတဲ့သဘောရှိရလို့ဒါကျန်တဲ့ဟိုအဖွဲ့တွေကစဉ်းစားနိုင်ပါတယ်တော်ဒါပေမဲ့ကောင်းဘက်ကနှစ်စဉ်းစားရင်တော့လည်းဒါတက်မလို့ဘက်ကကြီးရဲ့ရည်တည်ချက်ကိုအကုန်ထုတ်ပြောလိုက်တာပဲလို့လည်းစဉ်းစားလို့ရတာပေါ့လေနောက်လာမဲ့အစီအစဉ်ရှိခဲ့လို့ဆိုရင်တော့ဒီကိစ္စတွေပေါ်မှာပို့ပြီးတော့ဟိုရှင်းရှင်းနဲ့နိုင်ရည်လို့ရှင်းပါတယ်နောက်တစ်ခုကကျတော့လေဒီရှင်းလေးပွဲတွေမျိုးမှာကျွန်တော်မြင်တာတော့အချိန်ပေးတင်တယ်လို့ရှင်းပါတယ်ခင်ဗျာကျော်ဒီစီယူအဖွင့်လေးပါလာတက်သွားတာမျိုးတို့တရက်လောက်ပဲတက်ခင်းဆိုတာပြတ်တိုင်းပေါ့နော်ကျတော့ဒီကက်ပူအချိန်ပေးပြီးတော့ဆွေးနွေးဖို့လိုပါတယ်နောက်တစ်ခုကလည်းဟိုကျွန်တော်တို့ချမ်းမင်းဖြစ်တဲ့ခေါ်မှာပေါ့ပူပြီးတော့ရင်းနှီးပွင့်လေးနဲ့ဟိုပုံစံမျိုးနဲ့ဆွေးနွေးမှပဲပူပြီးတော့ဈေးကနိုင်မယ်လို့ထင်ပါတယ်ခင်ဗျာ
โอเคสรุปซอซอก็จินรูก็สุนิเรปုံซังวะจ้ายดีท็อปดาวน์กิซาโมโลโลပြောแก่ไปแม้ไอ้ปုံซังมาก็กูပြောเสียอยู่แล้วจันทีได้ตบบ่
อ๋อหอบป่ะเลยครับเจออธิบดีเนาะดีจินรูโหซึ้งอาเจ็ดกะบ่เนาะจองแอฟริกาနိုင်ငံมาลุกเก็บผู้เลยจินครับเนี่ยကျွန်တော်ခေါ်လာတော့ Bush Conference ခေါ်လာတော့သူအေးချမ်းသက်တာရှိတဲ့ဟိုတိုးရက်ကအင်ဂျီကလုံးမှာပတ်လို့တယ်ပြီးတော့ဂျန်လက်ကိစ္စတွေအလုံးမိထားတယ်အချင်းချင်းဟိုရက်တိချက်တွေပြောတာကဆိုင်တယောက်ရဲ့ခံစားချက်ကိုတယောက်ကနားလည်အောင်ကြိုးစားတဲ့ပုံစံမျိုးပေါ့နော်ဆိုတော့ဒါမျိုးနဲ့လောက်တာတော့တောင်အဖိကမှာတော့အရှင်ပြေသွားတဲ့အခုချက်တွေလည်းချောမှုသွားတဲ့ဆိုတဲ့ပုံစံမျိုးကျွန်တော်တွေ့ခဲ့ပါတယ်
ကွန်ဒူရင်းပြောတော့တောင်အာဖရိကပုံစံမျိုးဖြစ်နေတော့အကောင်ဆုံးပေါ်လာမယ်အခုမြန်မာနိုင်ငံမှာနိုဝင်ဘာမှာလုပ်မယ်လို့ပြောထားတဲ့စီဝဘကိုတောင်မှ KNU ဘက်ကရွှေဆိုင်မယ်ဆိုတော့ပြင်ညာချက်ထုတ်တာတွေ့ရပါတယ်။အဲဆိုတော့ပထမဦးဆုံးစိုးရင်ရမှာနိုဝင်ဘာမှာလုပ်မလို့သတ်မှတ်ထားတဲ့ပွဲကပဲဖြစ်ဖြစ်မြောက်မြောက်လုပ်ဖြစ်ပါမလားဆိုတာ
။ဟုတ်ဟုတ်ကဲ့ခင်ဗျ။ကျွန်တော်တို့လည်းဟိုဒီ KNU ကနေပြီးတော့ UPD ရေစီဥပဒေပေါ့နော်ဒေါ်ဆန်းစုကြည်ကြီးပို့တဲ့စာတွေ့ပါတယ်။ဒါကဟိုစိုးရင်ပွဲအချင်းကြီးရှိတယ်လို့ယူဆနိုင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ငင်းငင်းနောက်ရွှေဘွဲတွေမှာမတက်သေးဘူးဆိုင်းရနာအောင်မယ်ဆိုရဲဟိုသဘောမျိုးတွေ့တာပေါ့ကျွန်တော်အဲ့ဒီနေသားမှာလည်းကျွန်တော်ထင်တာတော့ပို့ပြီးတော့နားလည်ပုံရှိအောင်ကြိုးစားတင်တယ်ဆိုတော့နောက်တစ်ခုကတော့လုံးမြန်သဘောမျိုးပေါ့နော်ကိုဘက်သွားဒီဘက်သွားဒီလိုချွေးချင်းမှုမျိုးတွေကလည်းဟိုပို့ပြီးတော့မြန်မြန်လိုရလာလိမ့်မယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ရှင်းဖို့မျှော်ကြည့်ရင်စိုးရင်လှူတာပုံများနေရသလားအတော့မြင်နိုင်တဲ့အခြေအနေကပုံများလားဘယ်လိုယူဆမလဲ
လက်ရှိစိုးရရဲ့တက်တန်းကြည့်မယ်ဆိုရင်တိတ်အခြေအနေကမကြံတော့ဘူးခင်ဗျအဲ့တော့ကျွေးရပါကြဆိုရင်တော့တော်တော်လေးအကန့်အသတ်ကြီးရပုံစံရှိပါရဲ့တမတော်တို့ဒီတိုင်းသားလက်နဲ့ကန်ကြီးဖွဲ့ကားကြတော့ရေရှည်သဘောပူဆောင်တဲ့ကိုစင်းစားချက်မျိုးလည်းရှိနိုင်ပါပဲဆိုတော့အခုလက်ရှိစက်တန်းပြင်းမှာပဲဒီငင်းရည်ကိုအပြီးဖြစ်အောင်လုပ်မယ်ပေါ့နော်နောက်တစ်ခါတမတော်ကလည်းပြောရတယ်ခင်ဗျဒီ2020အတွင်းငင်းရည်လုံလောက်ချင်းကိုပြီးအောင်လုပ်မယ်ပေါ့ဆိုတော့အဲ့ဒီနေသားမှာတော့ဘယ်လိုလုပ်ကြမလဲဆိုတော့အခုချိန်ကြီးတော့ဟိုကျွန်တော်တို့စောင့်ကြည့်နေတဲ့ဒီတော့ကတော့ဖိတ်ရမမြင်ဘူးခင်ဗျဒီလိုခတ်ဝဝဝရှိတော့လို့ရှိပါရဲ့
ဟုတ်အခုဆက်ပြီးတော့မြင်ကျင်တရားအခုမြန်မာနိုင်ငံဟာနိုင်ငံတကာမှာစင်ကာပူတွေအများကြီးရင်ဆိုင်နေရတယ်လို့ဆိုရပါလိမ့်မယ်ဆိုတော့အဲ့ဒီစင်ကာပူတွေရင်ဆိုင်နေရတဲ့အချိန်မှာအခုတိုင်းရင်းသားတွေနဲ့ပြည်နယ်သစ်မြေရေးငင်းငယ်ကိစ္စများအဆင်ပြေပြီးရှိတူခဲ့ရင်အဲ့ဒီနိုင်ငံတကာရဲ့ဖိအားတွေပြဿနာတွေအတွက်ကအထောက်အကူပြုစီလိမ့်မယ်ဆိုတော့စဉ်းစားမှုမျိုးကဒီကောင်းဆောင်တွေမှာရှိလိမ့်မယ်လို့ထင်လာကြစီးပြင်းတယ်လို့ပြောဆိုလား
မြန်မာရှိရပါကတော့အဲ့လိုစဉ်းစားကောင်းစဉ်းစားနိုင်တယ်လို့ထင်ပါတယ်အခုတစ်ခါတော့ဒီစုပေါင်းရင်အားပေါ့နော်ဆက်ဒါလည်းဒီရှိရပါကပြောတာလည်းရှိပါတယ်အဲ့တော့ဒီညီညွတ်ရေးအားဖြင့်လည်းဒီတစ်ခါကဖိအားတွေကိုလွန်ဆန်နိုင်လို့ဆိုရဲဒီပြောလင်းချက်မျိုးရှိတာတော့ဖြစ်နိုင်ပါတယ်ဒါပေမဲ့လည်းကျွန်တော်မြင်တာကတော့ဒီနိုင်ငံတကာဖိအားကတော့တက္ကံကကျွန်တော်တို့ပြည်ရင်းငင်းရဲ့တက္ကံကလို့ထင်ပါတယ်ခင်ဗျဟု
တ်ကဲ့အဲ့တန်းနဲ့ရသဘာနဲ့ပေါင်းစည်းရပြန်လည်စစ်မြေရေပေါ့ပူမိုစစ်မြေရေလို့ဆိုရပါစို့အဲ့ဒီကိစ္စအတွက်ကတော့အဲ့ဒီနိုင်ငံတကာဖိအားရဲ့တွန်းအားဘယ်လောက်ထိရောက်နိုင်ပါသလဲ
တခုတော့ရှိရဲ့ကျွန်တော်မြင်တာကတော့ခုလက်ရှိနိုင်ငံတကာဖိအားကိစ္စတွေကတော့ဒီရိုဟင်ဂျာဒုက္ခတွေပေါ့နော်ကျွန်တော်တို့တွေပြန်လာရေးကိစ္စတွေနဲ့ပတ်ဆိုင်ရဲ့နောက်တစ်ခါကျတော့ပြီးခဲ့တဲ့ကိစ္စတွေမှာဒီလူခွင့်ယူပြီးချိုးဖောက်မှုတွေအကြီးကျယ်ဖြစ်သွားတယ်လို့ဆွဆွဲချက်တွေရှိရဲ့ဒါနဲ့ပတ်သက်လို့လည်းဟိုတောင်ရှိတဲ့သူတွေကိုအေးအေးပြစ်ပေးဖို့ဆိုတော့ကိစ္စတွေနဲ့ဟိုဆိုင်ရလို့ထင်ပါတယ်အဲ့တော့တစ်ဖက်ကလည်းဒီလိုကိစ္စတွေကိုဟိုမြန်မာစိုးရအောင်ပြောမယ်ဆိုလို့ရှိရင်ဘယ်သူနားကိုပေါအောင်ဒီစာပြောမှလည်းပြီးလို့ရှိလို့ရှိရင်ဒီအခုလက်ရှိဒီ PR တွေနဲ့ဒီအစိုးရဘက်ကဘယ်လိုတုံ့ပြန်မှဒီနောက်မှလည်းဆိုတော့ဟို benchmark ပေါ့နော်ကျွန်တော်ပြည်တော်သဘောမျိုးဒီလိုဟာတွေလည်းရှိထားတဲ့လို့ထင်ပါတယ်ခင်ဗျာ
ကျောင်းစံတာစီစဉ်တင်ဆက်တဲ့မြမရေးတုံးသက်ချက်ကိုနားဆင်ခဲ့ကြရတာပါ VOE မြမပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့အပတ်စဉ်တင်ဆက်နေကြတပတ်တွင်းအားကစားသတင်းလွှာတွေကိုတင်ဆက်ပေးပါမယ်ကိုရဲနိုင်ကအစူးစီးတင်ပြထားပါတယ်ရှင
်ဒီမှာပါကျွန်တော်ရနိုင်ပါ VOE ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဘာစလိုနာနဲ့ရီယယ်မက်ဒရစ်တို့ရဲ့အယ်ကလာစီကိုဘောလုံးပွဲမှာတော့ဘာစလိုနာအသင်းက၅ဂိုးတကိုးနဲ့အနိုင်ရသွားပါတယ်။လက်စတာအသင်းပိုင်ရှင်ဝီချိုင်းဟာစနေနေ့ကပဲလက်စတာအသင်းရဲ့ဘောလုံးခွင့်ပေးမှာရဟယင်ပြတ်ကျပြီးတော့သိဆုံးသွားခဲ့ပါတယ်။ဖီလ်ပိုင်ကတော့အင်္ဂလန်နီးပြဟောင်းစပန်ယူရန်အရစ်ဆန်ကိုလက်ရွေးတင်အသင်းရဲ့နီးပြဖြစ်နဲ့ခန့်လိုက်ပါတယ်။ဘ
Formula 1 ကားပြိုင်ပွဲမှာတော့ဗြိတိန်နိုင်ငံသားလူးဝစ်ဟမ်လ်တန် ကမ္ဘာ ချန်ပီယံ ဖြစ်သွားပါတယ်ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာအရင်ဆုံးတော့ဘောလုံးသတင်းတွေနဲ့ဆက်ကြပါမယ် Spain La Liga အမှတ်ပေး ဘောလုံးပွဲမှာတော့ဒီတစ်ပတ်မှာဘာစလိုနာနဲ့ရီယယ်မက်ဒရစ်တို့ထိပ်တိုက်တွေ့ကြကြပါတယ်အယ် ကလာစီကိုလို့ခေါ်တဲ့ဘာစလိုနာနဲ့ရီယယ်မက်ဒရစ်တို့ရဲ့အခုနှစ်ပွဲမှာထူးခြားတာတစ်ခုကတော့ဘာစလိုနာဘက်ကမက်ဆီ လမောင်းယူတိုင်အားကြောင့်မပါနိုင်ခဲ့သလိုရီယယ်မက်ဒရစ်ဘက်မှာလည်းရော်နယ်ဒိုအသင်းပြောင်းသွားတာကြောင့်ဒါဟာပြီးခဲ့တဲ့ဆယ်စုနှစ်တစ်ခုကာလအတွင်းမှာမက်ဆီနဲ့ရော်နယ်ဒိုတို့နှစ်ယောက်စလုံးမပါတဲ့ပထမဆုံးကလာစီကိုပွဲတစ်ပွဲလို့ဆိုရမှာဖြစ်ပါတယ်ဒီပွဲမှာဘာစလိုနာကရီယယ်မက်ဒရစ်ကို၅ဂိုးတစ်ဂိုးနဲ့ပြတ်ပြတ်သားသားနိုင်ခဲ့ပါတယ်ဘာစလိုနာအတွက်ဂိုးတွေကို
ဒီနေ့ကလက်စတာမှာလည်းဇာတ်ထိပ်မှာရှိနေပြီးတော့ရီယယ်မက်ဒရစ်အသင်းကတော့ဆလီမန်နဲ့အဆင့်9နေရာမှာရောက်နေပါတယ်ဗျာအင်္ဂလန်ပရီးမီယာလိဂ်ဘောလုံးပွဲတွေပတ်မှာတော့ထူးခြားတစ်ခုကဒီဘက်မှာလက်စတာစတီအသင်းရဲ့ပိုင်ရှင်ဝင်တိုင်းဟာရဟင်းပြတ်ကြပြီးတော့တည်ဆုံသွားခဲ့ပါတယ်စနေနေ့ကလက်စတာနဲ့ဝက်ဆမ်တို့ရဲ့ပရီးမီယာလိဂ်ဘောလုံးပွဲပြီးတဲ့နောက်လက်စတာအသင်းရဲ
တချို့သတင်းတွေရတော့ရဟန်းရင်ဟာကွင်းကနေပြန်တက်ပြီးပြီးချင်းရဟန်းရင်ရဲ့အနောက်ပံကမလဲတာကနေရဟန်းရင်ကိုထိ ंछ ုပ်လို့မရပဲပြတ်ကျသွားခဲ့တာဖြစ်တယ်လို့ဆိုပါတယ်အသင်းပိုင်ရှင်ဝီနိုင်းနဲ့တူတူရဲ့ဝန်ထမ်းအုပ်ရဟန်းရင်မှုအဲရစ်ဆော်ဖာနဲ့နောက်ထပ်လိုက်ပါစီးနေသူတူတို့လည်းသေဆုံးခဲ့ပါတယ်ခွာရီးအနေနဲ့အချင်းရတဲ့လူတူကိုဆုံးရှုံးလိုက်ပြီးသူဟာကျင်နာတနာတက်ပြီးဖေကန်းရရောက်သူတူဖြစ်သလိုမိသားစုကိုချင်းမြတ်လို့သူဖြစ်တယ်ဆိုပြီးတော့လည်းလက်ဆာစီးတီအသင်းရဲ့ကြေညာချက်မှာပြောထားပါတယ်အခင်းဖြစ်ပြီးပြီးချင်းမှာပဲအိမ်သားမှရှိတဲ့ရဲတပ်ဖွဲ့ဝင်2ယောက်ကရဟန်းရင်မန်ကိုခွဲပြီးအထက်မှရှိတဲ့သူတွေကိုကယ်တင်နိုင်ဖို့ကြိုးစားခဲ့ပေမဲ့ပောက်ကွဲမှုဖြစ်ပွားခဲ့တာကြောင့်ကယ်တင်လို့မရခဲ့ဘူးလို့လည်းဆိုပါတယ်။ဒါပြင်လက်စတာတင်းရဲ့ဂိုသမားကက်စပါရှမိုက်ကလည်းရဟန်းရင်ပြတ်ကျတာကိုသိသိချင်းမှာပဲခွင်းထဲကနေပြေးထွက်လာခဲ့တယ်ဆိုပြီးတော့ရဲမြင့်တပ်သားတွေကပြောတယ်လို့ဗြိတိန်မီဒီယာတွေမှာဖော်ပြပါတယ်။ထိုင်းနိုင်ငံကကင်းပါဝါအောက်ခွန်ကင်းလခွင့်ရတဲ့ဆိုင်နီရဲ့ပိုင်ရှင်ဖြစ်တဲ့ဝီနိုင်းဟာလက်စတာတင်းကို2016ခုနှစ်ကပရီးမီးယားလိဂ်ချန်ပီယံဖြစ်အောင်ငွေကြေးကုန်ကျခံပြီးတော့သုံးဆွဲခဲ့တာဖြစ်ပါတယ်။သူက2010ခုနှစ်မှာဒုတိယရက်မှာရှိတဲ့လက်စတာတင်းကိုဒေါ်လာတန်90နဲ့ဝယ်ယူခဲ့ပြီးတော့ပရီးမီးယားလိဂ်ချန်ပီယံဖြစ်အောင်ဦးဆောင်ပေးခဲ့တာပါ။လက်စတာတင်းပရီးမီးယားလိဂ်ဖလာရတဲ့အချိန်မှာလည်းသူကအသင်းသားတွေကိုစာချုပ်တွေထပ်တိုးခဲ့သလိုကစားသမားတိုင်းကိုလည်းဒေါ်လာ13,500တန်ဖိုးရှိတဲ့ BMW i8 ကားတစ်စင်းစီကိုဝယ်ပြီးတော့စုဖြစ်နဲ့ချီးမြှင့်ခဲ့ပါတယ်။သူကလက်စတာအသင်းရဲ့ကွင်းကိုရရင်နဲ့လာပြီးရရင်နဲ့ပြန်လေးရှိတာလည်းဖြစ်ပါတယ်ခင်ဗျာအင်္ဂလန်နီးပြဟောက်ကလန်ဟော်ဒယ်ဟာအပြင်းထန်အောင်ကြမ်းဖြစ်လာကြောင်းစေယုံကိုတင်လိုက်ရပါတယ်ပြီးခဲ့စနေနေ့အောက်တိုဘာ29ရက်နေ့ကဗီဒီယိုကစားရုပ်သံလိုင်းမှာဘောလုံးမဲဝေဖန်သုံးသပ်ဖို့အတွက်တွားရောက်စဉ်ရုပ်သံစတူဒီယိုထဲမှာနေမကောင်းဖြစ်ပြီးလဲကြခဲ့တာကြောင်းစေယုံပို့လိုက်ရတာဖြစ်ပါတယ်ဇာဝန်ရဲ့စစ်စစ်ချက်အရတော့သူဟာနှလုံးရောဂါဝင်တာခံစားခဲ့ရပြီးလဲကြခဲ့တာဖြစ်တယ်လို့နောက်ပိုင်းမှာပြောပါတယ်ဟော်ရရဲ့အခြေအနေဟာစိုးရိမ်စရာအနေထားမှာရှိနေသေးကြောင်းဒါမဲ့လည်းကုသမှုတွေကတော့ထိရောက်မှုရှိတယ်ဆိုပြီးတော့ပြောပါတယ်သူလဲကြသွားတဲ့အချိန်မှာအကောင်းဆုံးအရေးပေါ်ကုသမှုတွေပေးပြီးတော့စေရင်ကိုအမြန်ပို့ပေးခဲ့တဲ့အတွက် BT ရုပ်သံလိုက်မှာတောင်းဝန်ထမ်းဆောင်နေတဲ့သူတွေအားလုံးကိုလည်းကျေးဇူးတင်တယ်လို့ဟော်ရရဲ့မိသားစုကပြောပါတယ်သက်62နှစ်ရှိဖြစ်တဲ့အင်္ဂလန်နီးပြဟောင်းဂလန်ဟော်ရဟာအင်္ဂလန်စင်းကို1996ကနေ99ခုနှစ်အထိနီးပြဖြစ်နေခိုင်တွယ်ခဲ့ပြီးတော့အင်္ဂလန်စင်းကို98ကမ္ဘာဖလားခြေစပွဲအောင်လှုပ်ဆောင်ပေးခဲ့ပါတယ်ဒါပြင်သူကအင်္ဂလန်အတွက်53ပွဲကစားခဲ့ပြီးတော့ဒေါတနမ်မော်နာကိုရှယ်ဆီအသင်းတွေမှာလည်းကွင်းလယ်ဖန်ရှင်ဖြစ်နေကစားခဲ့ပါတယ်ခင်ဗျာနောက်ထပ်ဘောလုံးသတင်းတစ်ပုဒ်ကတော့အင်္ဂလန်နီးပြဟော့စပယ်နျူရန်အဲရစ်ဆန်ကိုဖိလစ်ပိုင်အသင်းကနီးပြဖြစ်နေခံနိုင်ပါပြီဖိလစ်ပိုင်ဘောလုံးဖွဲ့ချုပ်ကအဲရစ်ဆန်ကိုဖိလစ်ပိုင်နိုင်ငံရေးစဉ်ဘောလုံးအသင်းရဲ့နီးပြချုပ်အဖြစ်ခန့်နေဆိုတော့ကိုအောက်တိုဘာ29ရက်နေ့စနေနေ့ကကြေညာခဲ့တာပါဒါပေမဲ့ဖိလစ်ပိုင်အသင်းကအဲရစ်ဆန်ကို6လစာချုပ်ပဲချုပ်ဆိုခဲ့တာဖြစ်ပါတယ်အက်စီနီနဲ့ဖိလစ်ပိုင်အသင်းကိုလာမဲ့ဇန်နဝါရီ5ရက်နေ့ကနေအောက်တိုဘာ10ရက်နေ့အထိ UAE နိုင်ငံမှာကျင်းပမဲ့အာရှဖလားဘောလုံးပွဲကိုနီးပြဖြစ်နေဦးဆောင်မှာပါအသက်80ရှိဖြစ်တဲ့အက်စီနီဟာဆွီဒင်နိုင်ငံကဂိုတန်ဘတ်အသင်းအပြင်ဥရောပကဘန်ဖီကာ၊ရိုမာ၊ဖီယိုရန်တီနာ၊ဆမ်ဒိုရီယာ၊လာဇီယို၊မန်စီးတီး၊လက်စတာစီးတီးအသင်းတွေကိုကင်တွယ်ခဲ့ပြီးတော့အာရှမှာတော့တူကလပ်အသင်းတွေဖြစ်တဲ့ကွန်ဂျူး၊ရှန်ဟိုင်း SIPG နဲ့ချန်ဆန်းအသင်းတွေကိုနီးပြဖြစ်လုပ်ခဲ့တာဖြစ်ပါတယ်လေးစဉ်အသင်းတွေမှာတော့သူဟာအင်္ဂလန်အသင်းပြင်မက္ကဆီကို၊ Ivory Coast အသင်းတွေကိုလည်းနီးပြဖြစ်နေတာဝန်ယူခဲ့ပူပါတယ်။အဲဒီစဟာအင်္ဂလန်အသင်းကို2001ကနေ2006ခုနှစ်ထိနီးပြဖြစ်နေဂိုင်တွယ်ခဲ့ပြီးတော့2001နဲ့2006ကမ္ဘာဖလားအပြင်2004ဥရောပဖလားတွေမှာလည်းအင်္ဂလန်အသင်းကို Quarter Final အထိရောက်အောင်ဆွမ်းဆောင်ပေးခဲ့ပါတယ်။
ဇော်ရောအက်ဆန်အနေနဲ့ဖိလစ်ပိုင်သင်းကိုလာမယ့်အာရှဖလားပြိုင်ပွဲမှာဘလောက်ထိအောင်မြင်မှုတွေရအောင်စမ်းဆောင်ပေးနိုင်မလဲဆိုတာကတော့စောင့်ကြည့်သွားမှာဖြစ်ပါတယ်ဗျာလူစံမော်ဒန်ကတော့အခုနေ့အတွက်ဖော်မြူလာ1ကမ္ဘာချန်ပီယံဖြစ်သွားပါပြီမက္ဆီကိုနိုင်ငံမှာကျင်းပတဲ့မက္ဆီကိုဂရန်ပရီကောက်ပြိုင်ပွဲမှာရက်ဘိုးစင်ကဗတ်စတပန်ကနိုင်ရသွားခဲ့တာဖြစ်ပြီးတော့ဟမ်မို ပဲရခဲ့တာကြောင့်နောက်ဆုံးမှာ Hamilton ကကမ္ဘာချန်ပီယံဖြစ်သွားတာပါ ဒါ Hamilton အတွက်တော့ Formula 1ကမ္ဘာချန်ပီယံဆုကို5ချိန်မြောက်ရတာဖြစ်ပြီးတော့သူဟာ Argentina နိုင်ငံက Juan Manuel Fangio နဲ့အတူချန်ပီယံဆုကိုပူးတွဲဒုတိယအများဆုံးရလိုက်တာလည်းဖြစ်ပါတယ် Formula 1ကားပြိုင်ပွဲမှာအများဆုံးချန်ပီယံဆုရထားတာကတော့ဂျာမနီက Michael Schumacher ဖြစ်ပြီးတော့သူက5ချိန်နဲ့အများဆုံးရထားတာဖြစ်ပါတယ်
ကိုရနိုင်စူးစီးတင်ပြခဲ့တဲ့တပတ်အတွင်းအားကစားသတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာပါဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင
်ဗီဒီယိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန်း DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ် DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ view ရဲ့ Asia 77ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
် view ကို internet ကနေဝေဖန်ကြံပေးစာတွေပေးပို့လို့တယ်သောတာရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်အခုတော့ကြံနေသေးတဲ့အချိန်တွင်မှနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင
်ပါကစ္စတန်နိုင်ငံမှာတည်ထောင်ဖြစ်ပေးခံနိုင်တဲ့အစ္စလမ်ဘာသာပေါ်ပုတ်ကတ်ဆော်ကားမှုနဲ့ခရစ်ယာန်အမျိုးသမီးတို့ကိုအရေးယူထားတဲ့ဆုံးဖြတ်ချက်ကိုတရားရုံးကဒီနေ့ပဲပယ်ဖျက်လိုက်ပါတယ်မန်ဝင်စီရင်ချက်ကြောင့်အစ္စလမ်ဘာသာရေးအယူပြင်းထန်သူတွေရဲ့ဆန္ဒပြပွဲတွေနဲ့တူကျမ်းဖတ်မှုတွေပေါ်ပေါက်လာမှာကိုစိုးရိမ်မှုတွေလည်းထွက်ပေါ်လာခဲ့တာပါ။အစီအပီပီရဲ့အမှုမှာတန်တရားထက်ပိုပြီးတက်တည်မထူနိုင်ခဲ့တဲ့အကြောင်းတရားရုံးဆုံးဖြတ်ချက်မှာဖော်ပြခဲ့တာပါ။ယေမန်နိုင်ငံမှာ၃နှစ်ကျော်ကြာတိုက်ခတ်မှုတွေကိုညင်ညင်ချင်းချင်းနဲ့ရေရှည်ဖြေရှာနိုင်ရေးကုလသမဂ္ဂရဲ့ကြိုးပမ်းမှုတွေကိုအားပေးထောက်ခံတဲ့အနေနဲ့အပြစ်ခတ်ရဆဲချဖို့အမေရိကန်ကတိုက်တွန်းလိုက်ပါတယ်။ကုလသမဂ္ဂထူးခုဆဲရဲ့ဆွေရည်ငံကညဉ့်ရဲဆွေးနွေးပွဲအတွက်အားလုံးကအပြစ်ခတ်ရဆက်ပြီးပါဝင်တာကိုမြင်တွေ့လို့တဲ့အကြောင်းနဲ့ရပောင်း30အချိန်ရမှာဖြစ်တဲ့အကြောင်းလဲအမေရိကန်ကာဝေးဝန်ကြီးဂျင်မက်တစ်ကပြောဆိုလိုက်တာပါအမေရိကန်ပြည်သူပင်ဆယ်ဗေးနီးယားပြည်နယ်ပစ်ပတ်မြို့မှာပြီးခဲ့တဲ့စနေနေ့ကတနတ်သမားတူလက်ချက်နဲ့ဝတ်ပြုသူ12ဦးသေဆုံးသွားခဲ့တဲ့ Tree of Life ကျူပီယာကျောင်းကိုသမ္မတကတော်မလန်နီယာနဲ့တူတွားရောက်ခဲ့ပြီးနောက်ဒီနေ့မှာတော့သမ္မတတော်နဲ့ထွန်းဟာစီယွန်ခီးစင်နေပြန်လည်ဆက်တင်လိုက်ပါတယ်သမ္မတနဲ့သမ္မတကတော်တို့မနေ့ကကျူပီယာကျောင်းကိုတွားရောက်ရမှာတော့ကျူဘာသာဝင်သမက်ဖြစ်သူဂျက်ကိုရှင်နာနဲ့တူလက်ထပ်ပြီးနောက်ကျူဘာသာကိုကူပြောင်းခဲ့တဲ့သမီးဖြစ်သူအီဗန်ကာထရန်ကိုလည်းလိုက်ပါသွားခဲ့ကြတာပါဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့တိမ့်နဲ့ချီတဲ့ရွှေငြာဒုက္ခတွေနေရပြန်မှုအစင်းသိအခြေအနေမှာမရှိသေးတဲ့အကြောင်းကုလသမဂ္ဂကဒီနေ့ပဲထပ်မံတရားပြေးလိုက်ပါတယ်။ကုညီပေးဖွဲ့စည်းတဲ့သတင်းမီဒီယာတွေနဲ့လွတ်လပ်တဲ့စောင့်ကြည့်ကဲကတ်သူတွေဝင်ခွင့်မရပဲကတ်တက်ခံရတာရှိနေစေဖြစ်ကြောင်းဒုက္ခတွေများဆန်ရကုလသမဂ္ဂမဟာမင်းကြီးယူ UNHCR ပြောခွင့်ရကပြောဆိုခဲ့တာပါ။ဒီနေ့ဇန်နဝါရီလအထိဘင်္ဂလားဒေ့ရှ်နိုင်ငံကိုရွှေငြာတွေဆက်လက်ဝင်ရောက်လာနေရမှာဇန်နဝါရီလထိဆိုရင်14000လောက်ထိရှိခဲ့တဲ့အကြောင်းနဲ့လက်တွေ့ချင်းနေရဒုက္ခတွေဂုံတိခါရှိရှိကိုယ်သဘောဆန္ဒနဲ့နေရပြန်ဖို့အသိမဖြစ်သေးတဲ့အကြောင်း UNHCR ပြောခွင့်ရအန်ဒရီမဟာချစ်ကဂျနီဗာရုံးချုပ်မှာဒီကနေ့ပဲပြောဆိုလိုက်တာပါကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံကလည်းနေရပြန်ရေးအစီအစဉ်တွေအရင်စလိုမလုပ်ဖို့မနေ့ကပဲတတိပေးထားပါဗျာ
သတင်းချင်းချုပ်ကိုကိုအောင်လွင်ကပြောပြပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကအကိုညံဝင်းအောင်ဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.